Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရ2020ပြည်ဇန်နဝါရီလ13ရက်နေ့ဗိုလ်တုံးဒီပရကင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9နိုင်အထိ5.24/50/52နဲ့5.90တို့ကနေထုတ်လင်းပေးနေပါပြီ။ဗိုလ်တုံးဒီပရကင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမတော်ကမတ်အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးပါမယ်။ဒီမိုကရက်အမတ်တွေကသူ့ကိုတရားစွဲဆိုဖို့ကြိုးပမ်းနေတာဟာရည်စရာကောင်းတဲ့အတိတ်ပဲရှိတဲ့လုပ်ရည်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်
။ We want absolutely no violence and on the impeachment it's really a continuation.
ကျွန်တော်တို့အကြမ်းဖက်ကြောင်းတရားစွဲဖို့ကြိုးပမ်းနေတာကအတိတ်ပဲရှိကြောင်းတရားစွဲဆိုဖို့လမ်းကြောင်းကိုဒီမိုကရက်ကောင်းဆောင်တွေကရွေးချယ်တာကြောင်းလူတွေကိုဒေါသအမျက်ထွက်စေကြောင်းသမ္မတထရမ့်ကတက္ကသိုလ်ပြည်နယ်ကိုမတော်ခင်ပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကထောက်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေ American Little Capital အစားဦးတဲ့အတင်းစီးနေဝင်ရောက်ပြီးတဲ့နောက်မှာသမ္မတထရမ့်ကပထမဆုံးချိန်အများပြည်သူရှေ့ပေါ်မှာတရင်တောက်တွေကိုအခုလိုစကားပြောတာဖြစ်ပါတယ်။လူကားဦးတည်ဆုပ်ခဲ့ရတဲ့လွတ်တော်ကိုဝင်ရောက်စီးနေတဲ့ဖြစ်ရအတွက်တော့တာဝန်မခံဘဲသူကညှင်းဆိုသွားပါတယ်။ပြီးခဲ့တဲ့အပတ်ဗုဒ္ဓဦးနေ့ကရွေးကောက်ခံသမ္မတ Joe Biden အနေအားကြောင့်အတီးပြုတ်ပေးဖို့အစည်းအဝေးကျင်းပနေတဲ့လွှတ်တော်အမတ်တွေကိုစန့်ကျင်တိုက်ပွဲဝင်မှုသမ္မတထရမ့်ကသူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။အခုဒီချိန်သူ့ကိုတရားစွဲဆိုဖို့ကွန်ဂရက်ကကြိုးပမ်းနေတာဟာနိုင်ငံရေးသမိုင်းမှာအကြီးအကျယ်ဆုံးတရားခွင်ရှာဆွဆွဲမှုလုပ်ရဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒုတိယသမ္မတမိုက်ပင်ဆဲအစိုးရဖော်ဝင်နေအနေနဲ့ခြေကဥပဒေပြင်ဆင်ဖြည့်ဆွက်ချက်အမှတ်25ကပေးအပ်ထားတဲ့လုပ်ပိုင်ခွင့်နဲ့သမ္မတထရမ့်ကိုယာရုကဖယ်ရှားဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွတ်တော်ကဒေသစံတော်ချုပ်အင်ကာနီညပိုင်းမှာချမှတ်ဖို့ရှိပါတယ်။အဲ့ဒီတောင်းဆိုချက်ကိုဒုသမ္မတပန်စ်က34နိုင်ငံအတွင်းမလုံဆောင်ပေးဘူးဆိုရင်တော့သမ္မတကိုတရားစွဲဆိုရေးအောက်လွတ်တော်ကွန်ဂရက်ကဆက်လက်လုံဆောင်သွားဖို့ရှိပါတယ်ခင်ဗျ။တက္ကသိုလ်ပြည်နယ်တောင်ပိုင်းမက္ကဆီကိုနယ်စပ်နားကအလာမိုမြို့ကိုရောက်နေတဲ့သမ္မတထရမ့်ကိုထောက်ခံတဲ့လူအုပ်စုငယ်တစုကကြိုးစုံနှုတ်ဆက်ပါတယ်။သမ္မတထရမ့်တောင်ပိုင်းထောက်ဆောင်နေတဲ့ကာလအတွင်းသူ့ရဲ့အစိုးရကတရားမဝင်နိုင်ငံတွေဝင်ရောက်မှုတွေကိုတားဆီးရမှာအောင်မြင်မှုတွေရရှိခဲ့တာကိုအလေးထားပြသတဲ့အနေနဲ့အဲ့ဒီမျိုးကိုတရားကြားသွားရောက်နေတာဖြစ်ပါတယ်။သူကလို့ Texas ပြည်နယ်ကိုသွားရောက်ချိန် Washington DC မြို့မှာတော့ Democrat အမအများစုကြီးစိုးထားတဲ့အောက်လွှတ်တော်ကသူ့ကိုရာထူးကနေဖယ်ရှားဖို့ကြိုးပမ်းနေချိန်လည်းဖြစ်ပါတယ်။လူမှုကြီးကြပ်ရေးကိစ္စက2016ခုနှစ်သမ္မတမဲဆွေဘက်မှာသမ္မတ Trump ရဲ့ဦးစားပေးပုံဝါဒတစ်ခုဖြစ်ခဲ့ပြီး Mexico နယ်စပ်မှာအကာအရတတိုင်းတည်ဆောက်ဖို့အဲ့ဒီအချိန်ကလေးကကြွေးကြော်နေကြတာဖြစ်ပါတယ်။အနာရလာပြီးတဲ့နောက်ပိုင်းမှာတော့သူ့အစိုးရအဖွဲ့ကမက္ကဆီကိုနယ်စပ်တစ်လျှောက်924ကီလိုမီတာမိုင်450ရှိတဲ့နယ်စပ်တစ်တိုင်းတည်ဆောက်မှုကိုတာဝန်ယူကြီးကြပ်ခဲ့တာဖြစ်ပါတယ်။အခုလိုသမ္မတထရမ့်အလာမိုမြို့ကိုမတော်ရောက်ခင်ကလေးမှာပဲလူမှုကြီးကြပ်ရေးကိစ္စမှာအရေးပါတဲ့ပြည်တွင်းလုံခြုံရေးဝန်ကြီးဌာနမှခေတ္တတာဝန်တန်းဆောင်နေသူဝန်ကြီးချတ်ဝူဖ်ယာရုကနေရုပ်တရက်နှုတ်ထွက်သွားခဲ့ပါတယ်။သမ္မတထရမ့်ရဲ့အစိုးရအဖွဲ့ကဇန်နဝါရီ20ရက်နေ့မှာတက်တန်းကုန်ဆုံးမှာဖြစ်ပါတယ်ခင်ဗျ။ကုလသမဂ္ဂဒုရေမွန်ဂျိုအန်တိုနီယိုဂူဒါရက်စ်အနေနဲ့ဒုတိယသက်တမ်းတာဝန်ထမ်းဆောင်မှုလိုလားကြောင်းကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီကိုအသိပေးခဲ့တယ်လို့အထွေထွေမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ
်။ Secretary General conveyed to him today that he is available to serve a second term.
ဟုတ်ကဲ့ Secretary General ဆန္ဒရှိမယ်ဆိုရင်သူ့အနေနဲ့ဒုတိယသက်တမ်းဆက်လက်တာဝန်ထမ်းဆောင်မှုအတွက်အသိသိရှိနေတာကိုအထွေထွေမှုချုပ်ကအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီကိုအကြောင်းကြားလိုက်ပြီးဖြစ်ကြောင်းတရားမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကတင်းလာတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့အတွေ့အမှုချုပ်ကူတာရက်စ်ကသူဆက်လက်တာဝန်ထမ်းဆောင်မှုလိုလားကြောင်းကိုကုလသမဂ္ဂလူကြိုရေးကောင်စီအမြဲတမ်းအဖော်ဝင်နိုင်ငံတွေကိုတောက်ကြတဲ့တုန်းကအတည်ပြုလိုက်တာဖြစ်ပါတယ်အမေရိကန်တရုတ်ရုရှားဗြိတိန်နဲ့ပြည်သူနိုင်ငံကကိုယ်စားလှယ်တွေနဲ့တွေ့ဆုံစဉ်မှာအတွေ့အမှုချုပ်ကကမ္ဘာကြီးရှင်ဆိုင်ကြုံတွေ့နေရတဲ့အန္တရာယ်တွေကိုထုတ်ပေါ်ပြောကြားခဲ့တယ်လို့တန်တမတူးက AFP သတင်းကိုပြောပါတယ်။ကုလအတွေ့အကြုံချုပ်အခုလိုဒုတိယသက်တမ်းထပ်မံတာဝန်ထမ်းဆောင်မဲ့ကိစ္စအပေါ်လူကြီးကောင်စီအမြဲတမ်းဖော်ဝင်နိုင်ငံတွေစီကနေစက်ကျင်တဲ့စကားအခုချိန်ထိကြားရခြင်းမရှိသေးဘူးလို့လည်းတန်တမတွေကပြောပါတယ်။ကုလသမဂ္ဂအတွေ့အကြုံချုပ်ကပုံမှန်အားဖြင့်သက်တမ်းတစ်ခါထမ်းဆောင်လေးရှိပေမဲ့ဒိုမလာအမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အထိတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပြန်ရွေးခံရရင်အတူရမကျုပ်ကသားရစအနေနဲ့ဒုတိယတက်တန်းတာဝန်ထမ်းဆောင်ဖို့အစီအစဉ်မရှိခဲ့ဘူးလို့ကုလသမဂ္ဂတွေက AFP သတင်းကိုပြောပါတယ်။သမ္မတထရမ့်ကနိုင်ငံပေါင်းစုံဆက်ဆက်ရေးကိုပြစ်တင်ဝေဖန်လို့ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့လိုအဖွဲ့တွေကလည်းဝေဖန်တိုက်ခိုက်လို့ရှိပါတယ်ခင်ဗျ။COVID-19 ကာကွယ်ဆေးအမြောင်များထိုးနှံပေးမဲ့အစီအစဉ်ရှိနေပေမဲ့ဒီနှစ်ထဲကမ္ဘာသူကမ္ဘာသားအလုံးဗိုင်းရပ်စ်တန်ခရိုင်စွမ်းရရှိမဲ့ herd community အစီအစဉ်ကိုရောက်ရှိအောင်မဟုတ်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အကာအကွယ်အမဲဆုံးအားနည်းသူတွေရောဂါမဖြစ်အောင်ကာကွယ်ထိုးစေးကအကာအကွယ်ပေးတော့မှာဖြစ်ပေမဲ့2021ခုနှစ်တန်းမှာလူတွေအားလုံးရောဂါဒဏ်ခံနိုင်စွမ်းရှိတဲ့အစီအစဉ်ကိုရောက်ရှိအောင်မဟုတ်သေးကြောင်းဒီလိုလူထုတရလုံးရောဂါဒဏ်ခံနိုင်တဲ့အခြေအနေကိုတိုက်ကြီးတချို့တလေမှာရရှိနေတဲ့အောင်မှဒီကမ္ဘာလုံးဒီလိုအခြေအနေမျိုးရောက်နိုင်အောင်မဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေး WHO ကသိပ္ပံပညာရှင်အဖွဲ့ကောင်းဆောင်ဒေါက်တာဆူမီယာဆော်မီနာတန်ကပြောပါတယ်။ဒါကြောင့်လူထုကျန်းမာရေးဆိုင်ရာလက်ရှိလူတွေတည်ပြီးသားကိစ္စတွေဖြစ်တဲ့နှာခေါင်းဆီးဝတ်တာလူချင်းခွာပြီးနေတာနဲ့လက်ရှိဓာတ်တွေကိုဆက်ပြေးလှုပ်ဆောင်သွားဖို့လိုတယ်လို့သူကပြောပါတယ်။ COVID-19 ကိုလုံးလုံးလည်လည်ရပ်ပြစ်နိုင်ဖို့အတွက်ခက်ခွက်ဆေးလုံးလုံးလောက်လောက်ထုတ်လုပ်ဖို့နဲ့ထိုးပြနိုင်ဖို့ကအချိန်လိုအပ်တယ်လို့လည်းဒေါက်တာဆူမီယာဆော်မီနာတန်ကပြောပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 1.2 MHz ဒိုင်းနိုမီတာ40 kHz 9.2 MHz ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင်။နောက်ဆုံးရသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ။မြန်မာနိုင်ငံမှာမနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်သူ952ယောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုချိန်ထိကူးစက်သူစုစုပေါင်း 33,100 ကျော်ရှိပြီဖြစ်ပါတယ်။ဒီကနေ့24နာရီတွင် COVID-19 ကြောင့်သေဆုံးသူက20ဦးရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း 2,888 ယောက်ရှိပြီဖြစ်ပါတယ်။မနေ့ကအထိသေဆုံးသူတွေထဲရောဂါအခံရှိသူ15ယောက်ပါဝင်တယ်လို့ကျန်းမာရေးနှင့်အစိုးရဝန်ကြီးဌာနရဲ့ကြေညာချက်မှဖော်ပြထားပါတယ်ရှင်။ဒီလိုနိုင်ငံကတင်သွင်းနေတဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်လို့အတင်းအဓမ္မစေခိုင်းမှုတန်တရားရှိတဲ့ကုန်ပစ္စည်းတွေကိုတားမြစ်ဖို့ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကစီးနှင်းစည်းကမ်းအသစ်တွေထုတ်ပြန်ကြေညာခဲ့ပါတယ်။ဒါအပြင်တရုတ်ဟာဝီကာလူနည်းစုအပေါ်ပြင်းထန်ကြီးမားလာတဲ့လူခွင့်ရေးချိုးဖောက်တဲ့နေရာမှာရက်ဆက်ကြမ်းကြုတ်မှုအဆင့်ထိရောက်နေကြောင်းဗြိတိန်အစိုးရကဆွဆွဲပြောဆိုခဲ့ပါတယ်။အင်္ဂါနေ့ကဗြိတိန်ပါလီမန်မှာပြုလုပ်တဲ့အစည်းအဝေးမှာနိုင်ငံသားရေးဝန်ကြီးဒိုမီနစ်ရက်ကတရုတ်အစိုးရရဲ့ဝီကာလူမျိုးတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်လို့အခုလိုပြင်းပြင်းထန်ထန်ကန့်ကွက်ပြောဆိုခဲ့ပါတယ်။
The nature and conditions of detention violate basic standards of human rights.
တင်းတင်းကဘောတော်ကနေအခြေအနေတွေဟာလူခွင့်ရေးအခြေခံစံနှုန်းတွေကိုချိုးဖောက်တဲ့အပြင်အစိုးရဆုံးအနေအထားနဲ့နှင်းပန်းနှိပ်စက်မှုလူမဆန်မှုအသက်အရွယ်ဖြတ်ဆက်ဆံခံရမှုတွေဖြစ်နေတယ်လို့ပြောသွားတာပါ။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းမှာဥဆောင်နေတဲ့ဗြိတိန်အနေနဲ့ကိုကျင်းတရားဆိုင်ရာတုံ့ပြန်ဖို့တာဝန်ရှိတယ်လို့လည်းသူကပြောပါတယ်။ဗြိတိန်နဲ့တရုတ်ဆက်ဆံရေးဟာဟောင်ကောင်ဖြိုခွဲမှုကိစ္စကလေးကတင်းမာနေကြတာပါ။တရုတ်နိုင်ငံအနောက်မြောက်ပိုင်းရှီချင်းပြည်နယ်ကအဖွေကလူမျိုးတွေကိုစန့်ကျင်ဖိနှိပ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကနေအမှတ်တမဲ့သို့မဟုတ်တမင်တကာအမျက်ထုတ်တဲ့ဒါမှမဟုတ်အထောက်အကူပြုတဲ့ဂျီတိန်ကုမ္ပဏီတွေကိုတားမြစ်ကန့်သတ်တဲ့အစီအစဉ်တွေကိုလည်းနိုင်ငံသားဝန်ကြီးရပ်ကတင်ပြခဲ့ပါတယ်။အဲ့ဒီကန့်သတ်ချက်တွေထဲမှာပွင့်လင်းမြင်သာတဲ့စီးနှင်းစည်းကမ်းတွေနဲ့မကိုက်ညီတဲ့စီးပွားရေးလုပ်ငန်းတွေအတွက်ဒဏ်ငွေရိုက်ဖို့ဂျီတိန်နိုင်ငံရဲ့ခေတ်သစ်ကျွန်းစနစ်အဥပဒေပုံမိုအားကောင်းလာစေရေးလုံထုံးလုံနည်းတွေကိုအများပြည်သူကဏ္ဍမှာပါတိုးချဲ့ဖို့နဲ့ရှင်ကျန်းဒေတာတဝိုက်ပို့ကုန်ထိန်းချုပ်မှုကိုအရေးပေါ်ပြန်လည်သုံးသပ်ဖို့စာရာတွေပါဝင်ပါတယ်။ Radio Free Europe, Radio Liberty တို့ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ရုရှားရဲ့အငင်းပွားပွေရာနိုင်ငံသားအေဂျင့်ဥပဒေချိုးဖောက်သူတွေအတွက်ဆိုပြီးပထမဦးဆုံးအကြိမ်သတ်မှတ်တဲ့စီမံခန့်ခွဲမှုကျင့်ဝတ်ဆိုင်ရာ Protocol 8ချက်ကိုရုရှားဆက်သွယ်ရေးစောင့်ကြည့်ရေးအဖွဲ့Rose Comments ဇာကရေးဆွဲခဲ့ပါတယ်။ Rose Comments ဇာအဖွဲ့ရဲ့ website မှာ January 12ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်အရအပြစ်ရှိတဲ့သတင်းအဖွဲ့တွေဟာနိုင်ငံသား agent ကိုယ်စားလှယ်ဥပဒေအရသတင်းမီဒီယာတွေဆောင်ရွက်ရမယ့်အချက်တွေနဲ့လိုက်လျောညီထွေမှုမရှိတာဥပဒေအရသူတို့ဖြန့်ဝေတဲ့သတင်းအချက်လက်တွေပေါ်မှာတစိမ့်တရမယ်ဆိုတဲ့လိုအပ်ချက်နဲ့ကိုက်ညီမှုမရှိတာစတဲ့အချက်တွေဖော်ပြထားပါတယ်။ဒီလိုချိုးဖောက်မှုတွေနဲ့ပတ်သက်လို့အုပ်ချုပ်ရေးဒဏ်ငွေချမှတ်ဖို့အခုရေးဆွဲထားတဲ့စီမံခန့်ခွဲမှုကျင့်ဝတ်ဆိုင်ရာအချက်တွေကို၃ရက်အတွင်းတရားရုံးကိုရှောင်လဲချက်ပေးဖို့မှာဖြစ်တယ်လို့ Rose Comments အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကဂျာဗာပင်လယ်ထဲပြတ်ကျခဲ့တဲ့ခီးတယ်တင်လေးယာဉ်အချက်အလက်သိရှိတဲ့မှတ်တမ်း Black Box ကိုရေငုပ်သမားတွေကဆယ်ယူရရှိခဲ့ပြီးဖြစ်ကြောင်းအင်ဒိုနီးရှားခီးတွားဝန်ကြီးကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ပြတ်ကျခဲ့တဲ့ဆဝီဂျာယာလေကြောင်းလိုင်းခီးတယ်တင်လေးယာဉ်မှာလူပေါင်း62ဦးလိုက်ပါလာခဲ့တာပါရှာပွေဆယ်ယူနိုင်ခဲ့တဲ့ Black Box ကိုဂျာကာတာစိတ်ကမ်းကိုတည်ဆောင်ခဲ့ပြီးသတင်းမီဒီယာတွေကလည်းပြသခဲ့ပါတယ်လေရင်အချက်လက်သိရှိတဲ့မှတ်တမ်းဆက်ကိုတွေ့ရှိချိန်မှာအချက်ပြအတန်နှစ်ချက်ကိုရေငုပ်သမားတွေကကြားခဲ့ရတယ်လို့တယ်ယူပို့ဆောင်ရေးအန်ဒီယကင်းရှင်းရေးကော်မတီအကြီးအကဲဆူရီယန်တိုတီဟာဂျနိုကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်လေရင်မှုမှတ်တမ်းဆက်ဟာအနည်းနာမှရှိနေတယ်ဆိုတာပြသနေတာကြောင့်မကြာခင်ဆက်တွေအလုံးပြန်လည်ကောင်းမွန်လာဖို့ယုံကြည်မှုအပြည့်ရှိနေတယ်လို့လည်းသူကပြောပါတယ်။အဲ့ဒီဆက်နှစ်မျိုးလုံးကနေလေရင်ပြတ်ကြတဲ့အကြောင်းရင်းကိုသိနိုင်ဖို့စုံစမ်းစစ်ဆေးသူတွေကိုအထောက်အကူပြုမယ်လို့ညွှန်လင်းရပါတယ်။ Boring 737-500 လေရင်ဟာဂျာကာတာလေဆိပ်ကနေထွက်ခွာပြီး၄မိနစ်အကြာမှာဂျာဗာပင်လယ်ထဲထိုးဆင်းသွားခဲ့တာဖြစ်ပါတယ်။သူတို့ရဲ့ကနဦးစုံစမ်းစစ်ဆေးမှုတွေအရလေရင်ဟာပောက်ကွဲတာမျိုးမရှိခဲ့ပဲရေထဲကျသွားချိန်မှာလေရင်ငကိုအစိတ်ပိုင်းနေတိုင်းပြန်တွေ့ရတယ်လို့တီဟာဂျနိုကပြောပါတယ်ဒါပြင်လေရင်ထိုးကြတဲ့အချိန်မှာအင်ဂျင်ဆက်တစ်လုံးဟာအလုံးလုံးနေစေဖြစ်တယ်လို့သုံးသက်ကြောင်းလဲသူကဆိုပါတယ်ဗုဒ္ဓဘူးနေနေခင်သတင်းစီစဉ်ကိုကိုရဲမင်းထွန်းနဲ့အတူကျမအင်ဂျင်နိုင်ကပူတွဲတင်ဆက်ခဲ့တာပါအခုတော့သတင်းပေးပို့ချက်သတင်းလှော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
တရုတ်နိုင်ငံကဒီရက်ပိုင်းပြန်လာရင်မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိပြီးရတဲ့နောက်နိုင်ငံငယ်ဆက်မှာကျန်းမာရေးစောင့်ကြည့်စစ်ဆေးမှုတွေတိုးမြင့်လာတဲ့အကြောင်းတင်ပြပေးပါပါကျွန်တော်ကတော့ဇော်သက်ပါတရုတ်နိုင်ငံယူနန်ပြည်နယ်တဲဟုံပြည်နယ်ကွယ်ရွှေလီကျဲကောင်းတဲ့မန်စီမြို့တွေကနေပြည်တွင်းပြန်လာရင်မြန်မာနိုင်ငံသား၃ယောက်မှာကိုဗစ်ရောဂါပိုးတွေ့ရှိရာကနိုင်ငံငယ်ဆက်မှာစောင့်ကြည့်နေတဲ့အစီအစဉ်တွေတိုးမြင့်လာတာပါနေရပြန်မြန်မာနိုင်ငံသားတွေကိုအခုအခါမူဆယ်မြို့မှာတည်တံ့ဆောင်ရှိထားပြီးနောက်ထပ်နေရပြန်လာမဲ့သူတွေကိုလည်းစောင့်ကြည့်စစ်ဆေးနေကြောင်းမူဆယ် KI အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်က VOA ကိုပြောပါတယ်
။လုံးလုံးစဉ်ဝင်လာတဲ့လူတွေကိုကျွန်တော်တို့ကဒီဟိုပေါ့ဘောလုံးကွေးမှာကွာဒီစံတာဖွင့်ကြတယ်အဲ့ဒီကိုအရင်ခေါ်တယ်။ခေါ်ပြီးကျွန်တော်လှည့်ကြဖြစ်တယ်ပေါ့နော်သူရဲ့လက်တွေပေါ့ဖြစ်ပြီးတော့ negative ဖြစ်လာသူတို့အနေနဲ့ရရပြန်ထွက်တော့ကိုယ်တို့ကလည်းဆိုရင်တော့သူတို့ကိုပြန်ဆွဲလို့ရှင်လေဒီဘက်ကနေတော့ပြစ်ပြီးတော့ negative ဖြစ်မှာသူတို့ကလည်းပြန်လက်ခံရဆိုပြီးတော့ဟိုနန်းတော်ဘာမှာယာယီစစ်စစ်ကိတ်တီပါရီတော်မှာဖွင့်တယ်ပေါ့နော်သူတို့ဘက်ကလည်းတစ္စည်းပါညာရှင်နေနဲ့
ရှီလာတရုတ်နှစ်တကူမတိုင်မီတရုတ်မြို့တော်ပေကျင်းအနီးတစ်ဝိုက်မြို့တွေမှာကြကြောပြန်ပြည်တွင်းကူးစက်မှုတွေကြောင့်ဆိုရင်မှုတွေထွက်ပေါ်လာချိန်မှာပဲမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နေဆက်မြို့မှာလည်းယောဂကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းလာနေတာဖြစ်ပါတယ်ယောဂဆက်စည်တွေ့ရှိရရင်မြန်မာနိုင်ငံသား၃ယောက်လာခဲ့တယ်ရွှေလီနဲ့ကျဲကောင်းအနီးတစ်ဝိုက်ဒေသတွေကိုဒေသတောင်ရှိသူတွေကစစ်ဆေးနေရလို့မြန်မာလူမှုကွန်ရက်အဖွဲ့တွေကပြောပါတယ်။လက်တလုံးမှာတော့ရွှေလီကျဲကောင်းမြို့နေရာတချို့ကိုအသွားအလာတိကျကန့်သတ်ထားတယ်လို့လာမယ့်ရက်ပိုင်းအတွင်းမှာတရုတ်အစိုးရကတမျိုးလုံးအတိုင်းအတာနဲ့အသွားအလာကန့်သတ်ဖို့စီစဉ်နေကြောင်းလဲရွှေလီမြို့အခြေဆိုင်ကျင်နာနွေးထွေးပရာဟိတာကဦးနောင်နောင်ကပြောပါတယ်။
ဟိုလိုဖုန်းနဲ့လောရီရောခြားထားပြီးအစိုးရကတူတင်လဲဝင်တဲ့ခါကိုမတ်မပါရင်တော့အိုမခံဘူး။အခုကျွန်တော်တို့ကတော့တကယ်လောဆာမျိုးပဲတခြားလဲဒီရက်ကလိုက်ဒီစိတ်ထုံးနေလို့ကြားတယ်အားလုံးရဲ့ဖြစ်တာများတယ်ဒီရှိလိပြောင်းလဲဆိုတော့ဒီနေသက်ကိတ်ကအကြီးတော်ဆိုရင်ဒီနေရာပဲချပါများတယ
်ယောဂတွေ့ရှိရမြန်မာနိုင်ငံသား၃ယောက်ကိုစေယုံပို့ဆောင်ထားကြောင်းမူဆယ်ဂယုနာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးတောင်ထွန်းကပြောပါတယ်ပြည်တွင်းကူးစက်မှုတွေပြန်ဖြစ်နေတဲ့တရုတ်ပြည်ရဲ့အခြေအနေတွေကြောင်းနေရာပြန်တွေကိုအထူးသတိထားစောင့်ကြည့်ရလိမ့်မယ်လို့လည်းသူကပြောပါတယ်
ဒီတော့ဒါသူ့နဲ့ပြောရရင်ပြည်နယ်နယ်ကပြန်လာတဲ့သူတွေအားလုံးကတော်တော်များများကိုယောဂကျင်းနေတယ်သူတို့စိတ်ထက်လက်ထနေနိုင်တယ်ပေါ့နော်အဲနောက်ပိုင်းတော့တွေ့ရှိမှုတွေရှိတာလေအဲကျွန်တော်တို့ကလည်းတော့သုံးတော့တွေ့တယ်ဆိုတော့ကျွန်တော်တို့တော်တော်လေးသတိပြန်ထားနေရတယ်ပေါ့နော်ပြည်နယ်နယ်မှာလည်းဒါပြည်နယ်ပြောရင်တော့ခုယောဂကကူးနေတယ်ဖြစ်နေတယ်လို့ပဲကျွန်တော်တို့ယူဆပါတယ်ဗျ
တရုတ်နိုင်ငံမှာဇန်နဝါရီ10ရက်တည်းအရောက်100ကျော်ကူးစက်ခဲ့ပြီးအများစုကပြည်내အရှိမြောက်ပိုင်းဟီဘေးပြည်내ကဖြစ်ပါတယ်။ဒါဟာ2020ဇူလိုင်လထဲအရောက်100ကျော်တွေ့ခဲ့ရပြီးနောက်ပိုင်း9လအတွင်းမှာပထမဆုံးအကြိမ်အများဆုံးပြန်တွေ့ရပါ။ဒီနေ့မှာပဲမြန်မာနိုင်ငံအတွက်ကိုဗစ်ရောဂါကာဝယ်ဆေးရေးအခမဲ့ပေးမယ့်အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝမ်ယီကလည်းထိုးစေးသုံးသိမ့်ပေးမယ့်အကြောင်း နှစ်ရက်ကြာခရီးစဉ်မှာကတိပြုပြောဆိုထားပါတယ်။ကျွန်တော်ကတော့စောထပ်ပါ။ဖူယိုရီအတွက်သတင်းပေးပို့လိုက်တာပါ။
ကိုဗစ် -19 ကပ်ရောဂါထိန်းချုပ်နိုင်မှုနိုင်ငံကိုအရေးပေါ်အခြေအနေကြီးညာလိုက်ရပြီဖြစ်တဲ့မလေးရှားနိုင်ငံထဲမှာတော့မလေးရှားအစိုးရကချမှတ်ထားတဲ့ကပ်ဘေးစီမင်းစည်းကမ်းတွေကိုမလေးရှားရောက်မြန်မာအလုပ်သမားတွေအထူးသတိထားလိုက်နာကြပါလို့အလုပ်သမားရေးဆောင်ရွက်သူတွေကသတိပေးတိုက်တွန်းလိုက်တဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။မလေးရှားနိုင်ငံထဲမှာကိုဗစ် -19 တကြောပြန်ကူးစက်မှုတွေပိုတိုးလာပြီးအခြေအနေကအတော်လေးကိုဆိုးရင်ကြာဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားဘရင်ကနေဇန်နဝါရီလ12ရက်နေ့အင်္ဂါနေ့ကနိုင်ငံကိုအရေးပေါ်အခြေအနေကြီးညာလိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံဝန်ကြီးချုပ်ကလည်းရုံးမြင့်တန်းကြားကနေနိုင်ငံကိုအရေးပေါ်ကြီးညာချက်ထုတ်ပြန်ကြောင်းအသိပေးပါတယ်။လက်တလုံးမှာတော့မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူနဲ့အနီးဝန်းကျင်ကမြို့တွေကိုတရေနှစ်ပတ်ကြာလော့ကဒေါင်းချအသွာလာတွေကန့်သတ်ထားသလိုပြည်နယ်အကူအသတ်တွေကိုလည်းအထူးစောင့်ကြည့်နေပါတယ်။ခုလိုကိုဗစ် -19 ကာကွယ်ထိန်းချုပ်နိုင်ရေးမလေးရှားနိုင်ငံတွင်မှာအရေးပေါ်အခြေအနေကြီးညာလိုက်တဲ့အပေါ်မှာမလေးရှားရောက်မြန်မာအလုပ်သမားတွေအသွာလာဆင်ကျင်ပြီးစီကံနေလိုက်နာကြပါလို့အလုပ်သမားရေးဆောင်ရွက်နေသူတွေကတိုက်တွန်းပါတယ်။မလေးရှားရောက်မြန်မာတွေအလုပ်သမားတွေရဲ့အရေးမြန်မာတန်ရုံနဲ့အတူကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမောင်မောင်ကအရေးပေါ်အခြေအနေပေါ်အခုလိုသတိပေးပါတယ်
။မလေးရှားမှာရှိတဲ့ဒီစီပင်းစီကံကတော့သူတို့သတ်မှတ်ထားတဲ့အတိုင်းပဲပေါ့နော်။ဟိုကျွန်တော်တို့မလိုအပ်ဖက်နဲ့အပြင်မထွက်ဖြေခြင်းဘူးပေါ့နောက်ပြီးဒီပြည်ငယ်6ခုကိုဟိုဒီအရေးပေါ်အမင်းကလောလောဆယ်ချထားတယ်အဓိကတော့ဒီပိုးအများဆုံးကူးဆက်တဲ့နေရာတွေပေါ့ဟိုချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုတော့မဖြစ်မနေလိုက်လာဖို့တို့သတိပေးတယ်သူဖောက်ပြက်တယ်ဆိုလို့ရှိရင်တို့ ring gate ပေါ့တထောင်ခံရိုက်မယ်ဆိုတဲ့အားလဲဒါပြီးခဲ့တဲ့တစ်ခေါက်ကသူချမှတ်ထားတဲ့စည်းကမ်းတွေအတိုင်းပဲပေါ့နောက် land ကြီးမှာလည်းဟိုရဲတွေဟိုအဖွဲပေါင်းလို့ပေါ့နော်ဒီကျမ်းမာရေးအဖွဲတွေသူတို့လမ်းမှာဟို block တွေကြီးချမယ်ပေါ့နော်အဲ့လိုမျိုးချတဲ့နေရာမျိုးတွေဟိုကိုကဟိုတရားမဝင်ဘူးဆိုလို့ရှိရင်အဲ့လိုနေရာမျိုးတွေရှောင်တင့်နေပေါ့နော်မသွားသင့်ဘူးပေါ့အကောင်းဆုံးကတော့ခုမြန်မာနိုင်ငံသားအချင်းချင်းတယောက်နဲ့တယောက်အပြန်အလှန်ဖေးမကူညီပေးဖို့ဒီကာလအတွင်းမှာပေါ့တော့တယောက်နဲ့တယောက်ဟိုအဆက်အသွယ်လေးတွေလုပ်ပြီးတော့လीဟိုစီစီလုံးလုံးနဲ့နေကြဖို့အဲ့ဒါလေးတွေလည်းကျွန်တော်မှာကျင်နေခင်ဗျာ
နိုင်ငံမှာရေးပေါ်အခြေအနေကြီးညာလိုက်ပေမဲ့လို့မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပြီးတော့ပို့ဆောင်ပေးနေတဲ့အစီအစဉ်တွေကိုတော့တက်ရောက်မှုမရှိသေးပဲတန်ယုံကနေစနစ်တကျဆောင်ရွက်ပေးနေပါတယ်လို့ကိုတီဟမောင်မောင်ကပြောပါတယ်
။ပြန်ပို့တဲ့အားတွေကတော့ပုံမှန်ဟိုလုံရုံလုံစင်တိုင်းသွားတော့သွားလာနေမှာပဲပေါ့နော်။ဒါပေမဲ့သူတို့ရဲ့ဒီသတ်မှတ်ထားတဲ့စီကံဥပဒေတွေနဲ့တော့အညီသွားမှာပေါ့နော်။ဥမာကားစီးတဲ့ခါကြောင့်ကျင်းကျွန်တော်တို့ကားပေါ်မှာဟိုဒါလူနှစ်ဦးတည်းပို့စီးလို့မရတဲ့အားမျိုးတို့ဟိုလေစိတ်သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကယ်ဆယ်ရေးလေးနဲ့ပြန်မဲ့သူတွေကလေးစိတ်သွားတဲ့အခါမှာသူလေးနဲ့မှလေးတွေလည်းတေချာ print ထုတ်ပြီးတော့ယူသွားစီချင်တာပေါ့နော်။ဘာလို့လဲဆိုတော့လမ်းမှာစစ်တာဆေးတာကြီးကလည်းအခုရှိနေမှာပဲစစ်တာဆေးတဲ့အခါကြောင့်လို့ရှိရင်ကိုဒီနေ့လေးနဲ့ပြန်မမို့လို့အတွက်လေးဝင်သွားပါလေဆိုတော့အထောက်အထားမျိုးလေးတွေကိုပြနိုင်လို့ရှိရင်ဒါဟိုသူတို့စစ်တာဆေးတဲ့အခါကြောင့်လို့ရှိရင်စကားတွေအများကြီးမပြောရဘူးပေါ့။ဘာလို့ကယ်ဆယ်ရေးလေးညာတလားမှာအခုလောလောတဲ့အနေထားပေါ့နော်။လေးကောက်ရှိတဲ့အခါကျတော့အခေါက်တိုင်းလည်းကျွန်တော်ကပြန်ပို့နေရဆိုတော့ဒါကတော့ပုံမှန်သွားတဲ့အတိုင်းသွားနေမှာပေါ့နော်အရေးချောင်းနေရှိလို့သူသွားကြင်လာကြင်နေဆိုလို့ရှိရင်တော့ခုနပြောတဲ့စီမင်းစည်းကမ်းနေနဲ့တော့လိုက်နာစေချင်တာပေါ့နော်မလိုအပ်ဖက်နဲ့တော့မထွက်တာတော့အကောင်းဆုံးပေါ့
မလေးရှားရောက်မြန်မာတွေအနေနဲ့ကိုဗစ် -19 ကာကွယ်ရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာကြဖို့တည်ရင်တွေကိုမျက်ခြေမပြတ်နားဆွင့်ကြပါလို့ကွာလာလမ်ပူမြို့တော်ကမြန်မာလူသမားတွေအတွက်အလုပ်ကိုင်ကူညီရှာဖွေပေးနေတဲ့အေဂျင်စီကကိုဟမ်မောင်ကအကြံပေးပါတယ
်ဒီအမိတ်ကြီးကတော့ဒီနိုင်ငံသူနိုင်ငံသားတွေတောင်မှအမိတ်တိုင်းလိုက်နာမှာဆိုရင်ကျွန်တော်တို့ foreigner တွေအတွက်ဆိုရင်တော့ပို့ပြီးတော့လိုက်နာတင်တယ်အခုမလေးရှားမှာ passport permit ပြန်ပြီးတော့နေတဲ့လူထက်လုံးဝ overstay လုံးoverstay ပေါ့နော်ဘာမှမရှိလို့အများကြီးဖြစ်ကြတော့ကြောင့်မလို့ကျွန်တော်တို့မြန်မာနိုင်ငံသားတွေကိုသူနိုင်ငံချထားတဲ့အမိတ်တိုင်းပဲလိုက်နာပေးကြပါပြီးတော့နှစ်ပတ်ပဲအပြင်မဖောက်ဘူးဆိုတော့ကိုယ်အိမ်ထဲမှာပဲလုံးလုံးရင်းရင်းနေကြပါသူနိုင်ငံဆောင်ရွက်တဲ့အမိတ်တိုင်းပဲတိုင်းလာပြီကြပါဘာမှအရင်ကြောက်ရွံ့နေလို့မလို့ပါဘူ
းအမေရိကန်ပြည်ထောင်စုအခြေဆိုင်ဂျွန်ဟော့ပ်ကင်းစ်ဆေးသက္ကသိုလ်ကိုရိုနာဗိုင်းရပ်စ်ဆောင်ကြီးရေးစင်တာရဲ့အင်္ဂါနေ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရမလေးရှားတနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ် -19 ကူးစက်သူပေါင်းက34,000ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူက959ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမမ
တောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုမှာအသုံးပြုနေတဲ့ကိုဗစ် -19 ကာကွယ်ဆေးနှမျိုးဖြစ်တဲ့ဖိုင်ဇာနဲ့မူဒါနာထိုးထားကြသူမြန်မာအမေရိကန်တွေကတော့ဘေးရွယ်ဆိုးကျိုးမခံစားရဘူးလို့ပြောကြပါတယ်။ COVID-19 ကာကွယ်ဆေးကိုအခမဲ့ထိုးပေးနေပေမဲ့ကာကွယ်ဆေးထိုးဖို့စိုးရိမ်နေကြသူတွေလည်းရှိပါတယ
်။ဘာလို့ဘာမှမဖြစ်ဘူး။နည်းနည်းလေးတော့မနာဘူး။ပထမက flu shot ထိုးတော့ကတော့နည်းနည်းလေးလက်မောင်းလေးအောက်ဒီတစ်ခုကတော့ဘာမှမဖြစ်ဘူး။
တ တက်ကြီးစားလျှောက်ရေးကိဟာမှာအလုပ်လုပ်နေတဲ့အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်နေဒေါ်အေးအေးငယ်ရဲ့အတွေ့အကြုံမှာသူက Pfizer နဲ့ BioNTech ရဲ့ COVID-19 ကာကွယ်ဆေးထိုးခဲ့တာသတင်းသုံးဖက်ပြေလို့ဇန်နဝါရီလ23ရက်နေ့ဒီကနေ့မှာဒုတိယအကြိမ်ထပ်ပြီးကာကွယ်ဆေးထိုးမှာပါ။အရေးပေါ်အသုံးဖြစ်ခွင့်ပြုလိုက်တဲ့ Moderna ရဲ့ COVID-19 ကာကွယ်ဆေးကိုပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကထိုးခဲ့တဲ့ဆေးကန်းဝန်ထမ်း Maryland ပြည်နယ်မှာနေတဲ့ဒေါ်မီတန်းကိုလည်းမေးထားပါတယ်
။ကျမက Healthcare Worker လေအလုံးလုံးတာဆိုတော့ကျမထိုးပွင့်ရပါတာပေါ့နော်စောပြီးတော့ဟုတ်ကဲ
့။ဘယ်ဆေးထိုးပါသလဲရှင်အန်တီ
။လက်ကျောင်းနာပါ
အော်ဟုတ်ကဲ့အဲ့တော့အန်တီဆေးထိုးထားရလဲရက်ပိုင်းရှိပြီဆိုတော့ဆေးထိုးတာရဲ့ဒီဘေးအတွက်ဆိုးကျိုးပေါ့နော်အဲ့အဲ့ဒါညခံစားရပါသလားအန်တီ
လုံးဝမရှိပါဘူးရှင
်ဒါပေမဲ့ကာကွယ်ဆေးမထိုးသူတွေလည်းရှိပါတယ်တက်ကြီးဆောင်းချောက်ရေးကေဟာမှာအလုပ်လုပ်နေတဲ့ဒေါ်အေးအေးငိမ့်ကအခုလိုရှင်းပြထားပါတယ
်အကုန်လုံးမထိုးမှာ nest တွေလောက်ကတော့ထိုးတယ်ကျန်တဲ့ employee တွေကတော့တည်ရမလားသူတို့ထိုးရင်ထိုးမထိုးရင်နေ
အော်ဟုတ်ကဲ့ရှင်အဲ့တော့မအေးငိမ့်ကဘာလို့ထိုးတာပါလဲ
အော်အမဆက်တော့သူတို့ကကျွန်တော်ဆရာဝန်ကိုအရင်ပေးတယ်လေဆရာဝန်ကိုအရင်ပေးရကျွန်တော်တို့ဆရာမြန်မာဆရာဝန်ရှိရတယ်အမဆရာလို့ကျွန်တော်ထိုးရမလားဆရာလို့ဆိုတော့အာထိုးထိုးတော့ဘာမှမဖြစ်ဘူးဘာမှဆိုင်ဖတ်လည်းမရှိဘူးဘာမှမဖြစ်ဘူးထိုးတယ်နေရတော့လည်းငါးထက်စောနေသေးရဲ့ဆိုပြီးတော့သူကပြောတယ်ကျွန်တော်ထိုးလိုက်တာဘာမှမဖြစ်ဘူးဒီကလက်စမယူလို့မြည်လိုက်တော့လည်းနည်းနည်းဘာမှမဖြစ်ပါဘူးပြထိုးရပါရဲ့အလုံးစမ်းသပ်ပြီးပါပေါ့နော်အကုန်လုံးလုတ်ထားတဲ့အတွက်ကြောင့်မို့လို့ဘာမှမဖြစ်ပါဘူးပ
ြ Pfizer နဲ့ BioNTech နောက် Moderna တို့ရဲ့COVID-19 ကာကွယ်ဆေးကိုအခမဲ့ထိုးပေးနေတာပါ။ဒေါ်မီတန်းကတော့ drive through လို့ခေါ်တဲ့ကားနဲ့သွားပြီးတော့တန်းစီနောက်ဆေးထိုးပေးတဲ့ဝန်ထမ်းကကားအထိလာပြီးတော့ဆေးထိုးပေးတာဖြစ်ပါတယ်။ဒါပေမဲ့ Pfizer ကာကွယ်ဆေးကိုထိုးမလား Moderna ကိုထိုးမလားဆိုတာရွေးချယ်လို့ရပါသလားလို့မေးကြည့်တာမှာတော့
အဲ့လိုရလို့မဟုတ်ဘူးရှင်သူတို့စမှာရှိတာကိုပဲထိုးပေးတာကျမကတော့ရွေးချယ်ခဲ့မှရှိဘူး။ဒါဆေးထိုးပါမယ်လို့
အမေရိကန်ပြည်ထောင်စုမှာ COVID-19 ကာကွယ်ဆေးအရှိန်မြင့်ထိုးနှံပေးနေတာမှာကျန်းမာရေးဝန်ထမ်းတွေနောက်တက်ကြီးဆောက်ရှောက်ရေးဂီဟာတွေမှာနေထိုင်နေကြသူတွေနဲ့ဆောက်ရှောက်မှုပေးနေသူတွေကိုဦးစားပေးထိုးနှံပေးခဲ့ပြီးဒီအပိုင်းအတွင်းမှာတော့အသက်ကြီးပိုင်းပုဂ္ဂိုလ်တွေနဲ့အများပြည်သူနဲ့မဖြစ်မနေထိတွေ့အလုံးလုံးနေချရတဲ့လူသားတို့ကိုပါစပီးကာကွယ်ဆေးထိုးပေးနေပါပြီ
အိန္ဒိယလေကြောင်းလိုင်းကကိုဗစ် -19 ကာကွယ်ဆေးတွေကိုဇန်နဝါရီလ10ရက်နေ့ကစပြီးနိုင်ငံတော်အဖွဲ့ပြန်ပြူပေးနေပါပြီ။လူရေသံပေါင်း 1,300 ကျော်ကိုကာကွယ်ဆေးထိုးပေးမဲ့အစီအစဉ်စတင်ဖို့ပြင်ဆင်နေတာပါ။အိန္ဒိယတောင်ဝန်ရှိသူတွေကတော့ဒါဟာကမ္ဘာပေါ်မှာအကြီးကျယ်ဆုံးကာကွယ်ဆေးထိုးအစီအစဉ်ဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်း Riders သတင်းတပုတ်ကိုအခြေခံပြီးကျွန်တော်ကြော်သိမ်းပြောပြပါမယ်။လူရေသံပေါင်း 1,300 ကျော်ရှိတဲ့အိန္ဒိယနိုင်ငံကလူထုကိုဇန်နဝါရီလ16ရက်နေ့လာမယ့်စနေနေ့ကစပြီးကာကွယ်ဆေးစထိုးပေးမှာဖြစ်ပြီးတော့ပိုကူနိုင်ရေးအန္တရာယ်များတဲ့လူကြီးတန်း300ကိုလာမယ့်6လကနေ7လပြင်အပြီးထိုးပေးနိုင်ဖို့တာဝန်ရှိသူတွေညွှန်မှန်းထားပါတယ်။ပထမဆုံးတော့ကျန်းမာရေးဝန်ထမ်းတွေနဲ့ရှေ့တန်းကနေလိုကိုင်းနေကြတဲ့လူကြီးတန်း30လောက်ကိုအရင်ကာကွယ်ဆေးထိုးပေးမှာဖြစ်ပြီးအဲ့ဒါပြီးရင်အသက်50ကျော်ဒါမှမဟုတ်ပိုကူနိုင်ရေးအန္တရာယ်များစုလို့ယူဆတဲ့လူကြီးတန်း280လောက်ကိုစက်ပြီးထိုးပေးမှာပါ။ကာကွယ်ဆေးလုံးရေ5တန်းခွဲကျော်ကိုနိုင်ငံတော်ကမြို့ကြီးအတော်မများစီနေကြောင်းလိုင်းတွေနဲ့အင်္ဂါနေ့ကစပြီးပို့ဆောင်ပေးဖို့စီစဉ်ထားကြောင်းဒီကြောင်ဒေါ်လာရေးဝန်ကြီးဟာဒီပ်စင်ဖူရီက Twitter စာမျက်နှာမှာရေးခဲ့ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဇာတိနိုင်ငံတော်ပိုင်ဂူဂျာရတ်ပြည်နယ်ကဒူဝင်ကြီးနီတင်ပထောကကာကွယ်ဆေးဖြန့်ဖြူးရေးဟာသူတို့ရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်လို့ပြောပါတယ်
။ Vaccination dose Ahmedabad ke Sardar Patel
။ India ဆိုရရဲ့ကာကွယ်ဆေးရေး Sardar Patel နိုင်ငံတကာနေစိတ်ကိုလေယာဉ်နဲ့ရောက်လာပါပြီ။ Vadodara, Surat နဲ့ Rajkot မြို့တွေကိုအေးအေးကန်းကားတွေနဲ့ဇန်နဝါရီ23ရက်နေ့မှာအရောက်ပို့ဖို့အစီအစဉ်ထားပါတယ်
။ဒီကာကွယ်ဆေးတွေဝယ်ယူဖို့မိုဒီအစိုးရအဖွဲ့ကအိန္ဒိယနိုင်ငံနောက်ပိုင်းပူနေမြို့မှာခြေစိုက်တဲ့ Serum Institute of India SII ဆေးကုမ္ပဏီနဲ့တနင်္လာနေ့ကသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာပါ။ဒီတင်အောက်ဆိုတက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီထုတ်ကာကွယ်ဆေးကိုအသုံးပြုဖို့သူတို့အတည်ပြုပေးလိုက်ပြီးတပတ်ကျော်အကြာမှာ Serum Institute ထုတ် Covishield ကာကွယ်ဆေးတွေသုံးဖို့အစိုးရကစာချုပ်ထုတ်လိုက်တာလည်းဖြစ်ပါတယ်။ထိုးဆေးရဲ့ဈေးနှုန်းနဲ့ပတ်သက်ပြီး SII ရဲ့အမှုဆောင်ရာရှိချုပ်အဒါဖူးနော်ဝေါ်လာပြောတာကတော့
So we've given a special price of 200 rupees for the first 100 million doses only to the government of India.
India ဆူရရဲ့ပန်ကြားချက်အရပထမဈေးနှုန်းရေးတန်းတရာကိုထူးဈေးနှုန်းနဲ့ရောင်းထားပေးပါတယ်။ India rupee ငွေ $3 နီးပါးနဲ့ရောင်းပေးတာပါ။ကျွန်တော်တို့ကလည်းဆင်းရဲသောမှသူတွေ၊ပိုကူးတဲ့သူတွေ၊ကျမကြီးဝန်ထမ်းတွေအဲ့လိုမျိုးဒူရစားတွေကိုအထောက်အကူဖြစ်စေခြင်းလို့ဒီလိုမျိုးအထူးနှုံးထားနဲ့ရောင်းပေးတာပါ။ ဒါပြင်တော့ပုဂ္ဂလိကဈေးကွက်တွေကိုရောအိန္ဒိယဆူရကိုပါဈေးတလုံးကိုရူပီငွေ1,013ဒေါ်လာကျော်နဲ့ရောင်းချမှာဖြစ်ပါတယ်။ကျွန်တော်ရဲ့ကာဝယ်ဈေးတွေကိုတင့်တော်တဲ့ဈေးနှုန်းအတိုင်းဆက်ထားမှာဖြစ်ပေမဲ့လို့ဈေးထုတ်လုပ်မှုကုန်ကျစရိတ်ရူပီငွေ200ထက်တော့ပိုများပါလိမ့်မယ်
။ AstraZeneca ဈေးကုမ္ပဏီကတော့ကာယောဂါကာလတွင်သူ့ဈေးကိုအမျက်တင်မရောင်းဘူးဒီကနေအကျိုးအမြတ်ယူမထားဘူးလို့ဆိုပါတယ်။အိန္ဒိယကဈေးတလုံးကို4ဒေါ်လာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဝယ်ယူဖို့ရှိပေမဲ့ဒီတဲ့နိုင်ငံမှာဈေးနှုန်းဘယ်လောက်တက်မှတ်မလဲဆိုတာမသိရသေးပါဘူး။အိန္ဒိယနိုင်ငံရှေ့ပိုင်းနဲ့အနောက်ပိုင်းကပြည်နယ်တွေမှာတော့ကလေးတွေကိုပုံမှန်ပိုလီယိုကာကွယ်ဆေးထိုးပေးတဲ့နီလန်တိုင်းလူအလုံးကိုဆေးထိုးပေးနိုင်အောင်လုပ်သွားမယ်လို့ပြောပါတယ်။ဒီပြည်နယ်တွေကတခုဖြစ်တဲ့တင်မီနာဒူပြည်နယ်ရဲ့ကျန်းမာရေးဌာနအတွင်းဝန်ဂျေးရာဒါခရစ်စနန်ကသူတို့ပြည်နယ်မှာစီစဉ်ထားပုံနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ They have ensured that it is all deposited in the cold chain
main ဒီကပြည်နယ်ကြီးတွေကကာကွယ်ဆေးတူလောင်ကနေမှာဆေးတွေကိုအထူးစီမံထားတဲ့ရေခဲပုံတွေနဲ့အစင်းစင်းထည့်ထားပါပြီ။အဲ့ဒီရေကဲပုံ5,300ကျော်ကိုဒီကနေ့နေကင်းပိုင်းကစပြီးပို့မှာပါလုပ်ငန်းတွေကလည်းစတင်နေပါပြီနောက်တစ်ဆင့်အနေနဲ့ကာကွယ်ဆေးတွေကိုထပ်ဆင့်ဖြန့်ပေးမဲ့ဒေတာကြီး10ခုကအေးအေးကန်းတွေကိုတခါပြန်ပြီးပို့ပေးသွားမှာပါအဲ့ဒီကနေ့တခါပြန်ပြီးမြို့နယ်ပေါင်း50ခုကအေးအေးကန်းတွေကိုထပ်ဆင့်ဖြန့်ချိပေးမှာဖြစ်ပါတယ်ဆေးကန်းတွေကတည်ယူလာတဲ့အစ်စ်နိုင်မှာအေးအေးကန်းတွေပါဝင်ပါတယ
်ဒါပေမဲ့လည်းတည်ယူပို့ဆောင်ရေးနဲ့ဂျမားရေးစောင့်ရှောက်မှုစနစ်အားနေတာကြောင့်ကာကွယ်ဆေးထိုးလုပ်ငန်းတွေပိုးပြီးရှုပ်ထွေးနိုင်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူတဖြည်းဖြည်းကျဆင်းလာတယ်ဆိုပေမဲ့ပိုးကူးသူစုစုပေါင်း10တန်းခွဲဝန်းကျင်ရှိပြီးအမေရိကန်ပြည်ရဲ့ကမ္ဘာမှာပိုးကူးသူအရေအတွက်ဒုတိယအများဆုံးနိုင်ငံပါ။ကာကွယ်ဆေးစတင်ပြန့်ဖြူးတဲ့အင်္ဂါနေ့မှာတင်ပိုးကူးသူ12,000ကျော်နဲ့လာပေါင်းများစွာအတွင်းအနေအဆုံးရောက်ခဲ့ပါတယ်။အိန္ဒိယမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူက1,000,000ကျော်ရှိနေတာလည်းဖြစ်ပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။
အမေရိကန်တန်ကဗုဒ္ဓနေ့မနေ့ကင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားပေါ်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြပေးသွားပါမယ် World Supplementary Elections be held in Myanmar's Rakhine State ရခိုင်ပြည်နယ်မှာအစားထိုးရေးကုပ်ပွဲတွေကျင်းပနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်းအွန်လိုင်းမှာ Sebastian Strangio ရေးသားရတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်မြန်မာစစ်တပ်ကတော့ပြီးခဲ့တဲ့အပတ်တည်းမှာပဋိပက္ခတွေကြောင့်ဖျက်သိမ်းခဲ့ရတဲ့အစားထိုးရေးကုပ်ပွဲတွေကိုရခိုင်ပြည်နယ်ထဲမှာကျင်းပဖို့အတွက်ထုတ်ပြန်ချက်တရက်ကိုထပ်မံထုတ်ပြန်ခဲ့တယ်လို့ဆောင်းပါးကိုအစချီရေးသားရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ10ရက်ရေးကုပ်ပွဲအတွင်းပြည်ထောင်စုရေးကုပ်ပွဲကော်မရှင် UEC ကလုံခြုံရေးအကြောင်းပြချက်နဲ့မြို့နယ်တော်တော်များများမှာရေးကုပ်ပွဲတွေဖျက်သိမ်းပြီးတဲ့နောက်စစ်တပ်ခံနေရတဲ့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေကလူဦးရေ1.2%ဟာမဲမပေးနိုင်ခဲ့ကြဘူးလို့ဆိုပါတယ်။မြန်မာစစ်တပ်ကသူ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတာကတော့ရွေးကောက်ပွဲတွေကိုလာမယ့် February 3ပိုင်းအသစ်ရွေးကောက်ကြိမ်ခံထားရတဲ့ဥပဒေပြုအမတ်တွေကြမ်းမကြိမ်ပြီးကျင်းပတဲ့နယ်လို့ဖော်ပြထားတဲ့အချက်ကိုလည်းဆောင်းပါးမှာကိုးကားထားပါတယ်။စစ်တပ်နဲ့ရခိုင်တပ် AA တို့အကြားနှစ်လကြာပြစ်ခတ်ရက်ဆက်ပြီးတဲ့နောက်အခုလိုရွေးကောက်ပွဲတွေကိုပြန်လည်ကျင်းပပေးဖို့တောင်းဆိုချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။ရွေးကောက်ပွဲပြီးနောက်အပြစ်ခတ်ရက်ဆက်ရေးအတွက်ဂျပန်နိုင်ငံကဂျာဝင်စစ်ဆက်ပေးပြီးတဲ့နောက်ထောင်ပေါင်းများစွာသောလူတွေအိမ်ပြန်နိုင်ခဲ့ကြပြီးနှစ်ဖွဲ့လည်းစစ်ဆက်ဆွေးနွေးနိုင်ခဲ့ကြတယ်လို့ရစိုင်းနာတဲ့ရွေးကောက်ပွဲတွေကျင်းပဖို့လမ်းဖွင့်ပေးနိုင်ခဲ့လို့ဆိုပါရယ်ပဋိပက္ခတွေစတင်ကလေးကနေပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းမှာမှစစ်တပ်နဲ့အေအေထိပ်ပိုင်းခေါင်းဆောင်တို့မျက်နှာချင်းဆိုင်ပထမအကြိမ်ဆွေးနွေးနိုင်ခဲ့ကြတာဖြစ်တယ်လို့ဆောင်းမရှင်ကဆိုပါရယ်ထူးခြားချက်အနေနဲ့ဇန်နဝါရီလ1ရက်မှာအေအေကအော်တိုဘာလအတွင်းဖမ်းဆီးထားခဲ့တဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်း3ဦးနဲ့စစ်သား3ဦးကိုတမတော်တန်းလွှဲအပ်ပေးခဲ့တာကိုလည်းထည့်သွင်းဖော်ပြထားပါရယ်တမတော်နဲ့အေအေနှစ်ဖွဲ့စလုံးကအကြီးမားဆုံးအခက်အခဲအနေနဲ့လက်ရှိအနာရ NLD ပါတီကျန်ရှိနေတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကတော့အစင်သစ်ဖြစ်နေပေမဲ့လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲလုပ်မယ်လို့ခုထိမကြေညာသေးပါဘူး။စစ်တပ်ရော AA ပါနိုင်ငံရေးအမျက်ထုတ်နေတာမို့ NLD ကနှစ်ဖွဲ့စလုံးကိုမယုံကြည်ဘူးလို့သတင်းတချို့ကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့တွက်လည်ရေးနေ့ကတမရဦးဝင်းမြစ်တိုက်တွန်းထားတာကတော့ရခိုင်ဒေသမှာရွေးကောက်ပွဲတွေကျင်းပနိုင်မှုအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေတတိပုဂ္ဂလတွေနဲ့အတူလှုပ်ဆောင်သွားမယ်လို့ကိုးကားဖော်ပြထားပြီးဘယ်အဖွဲ့အစည်းတွေလဲဆိုတာကိုတော့အတိအကျမရည်ညွှန်းထားပါဘူးလို့ဆောင်းပါးမှာဖော်ပြထားပါတယ်။ NLDR ရှိတွေကတော့စစ်တပ်နဲ့ AA အနေနဲ့ရွေးကောက်ပွဲတွေမကျင်းပခင်မှာလုံခြုံရေးကိုအခိုင်အမာအာမခံရမယ်လို့တောင်းဆိုထားပြီးရွေးကောက်ပွဲဥပဒေအရအစိုးရသက်တမ်း၅နှစ်မှာပထမတစ်နှစ်အတွင်းဂျာပြက်ရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ဆိုပါတယ်။ရွေးကောက်ပွဲတွေကိုစောစောကျင်းပစေခြင်းနဲ့လွှတ်တော်ခေါ်ယူပြီးရွေးကောက်ပွဲဥပဒေကိုပြင်ဆင်ရမယ်လို့လည်း NLD ပြောခွင့်ရဒေါက်တာမျိုးညွန့်ပြောတာကိုလည်းဆောင်းပါးမှာကိုးကားဖော်ပြထားပါတယ်။ အပြည့်စုံကတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ဒီကနေ့မြန်မာလူငယ်လူဟာစိန်ခေါ်မှုအများပြားနဲ့ရင်ဆိုင်နေရပြီးအနာဂတ်အတွက်အပြင်းအထန်ရုန်းကန်ကြိုးစားနေကြရပါတယ်လူငယ်တွေအနေနဲ့အဲ့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်တဲ့နေရာမှာလိုအပ်တဲ့အထောက်အပံ့အရင်းအမြစ်တွေလက်လန်းမိတဲ့အခြေအနေမှာရှိနေပါရဲ့လားအနာဂတ်မှာတိုင်းပြည်ကိုမောင်းနှင်ဥဆောင်သွားကြရမယ့်သူတွေအဖြစ်သူတို့ကိုလူလူလားလားနဲ့လက်ကမ်းကြိုဆိုပြီးအနာဂတ်ကိုလွှဲပြောင်းပေးဖို့လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေပါရဲ့လားစာတော်တွေနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်တင်ညာအလင်းပွင့်မြန်မာသူတေသနာဖောင်ဒေးရှင်း MRF ရဲ့ Senior Gender Program Manager မအေးလက်ထွန်း Youth Empowerment in the Society YES အစီအစဉ်စီစဉ်သူတွေကတူဖြစ်တဲ့ကိုမျိုးတွင်တို့ပါဝင်ဆွေးနွေးထားကြပါလိမ့်ကျွန်တော်ကြိုကြိုသိပါခင်ဗျာဒါအင်းနဲ့ထွန်းတဲ့ကိုမျိုးတွင် VUE ဆွေးကစီစဉ်မှာပါဝင်ဆွေးနွေးပြည့်ရတဲ့သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာရှင်โอเค
မင်္ဂလာကိုကြိုကြိုသိ
ဆိုတော့ကျွန်တော်ပထမဦးဆုံးမအေးနဲ့ထွန်းရဲ့ဆွေးနွေးချက်နဲ့ကျွန်တော်စလိုက်ချင်ပါတယ်ကျွန်တော်တို့ကမြန်မာလူငယ်တွေရဲ့အခြေအနေရဲ့ကိုဆွေးနွေးကြမှာဆိုတော့ပထမအဦးဆုံးတော့ဒီကနေ့မြန်မာနိုင်ငံမှာလူငယ်တွေရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်မှုကိုပြောပါဆိုရင်ဘာလို့များမအေးလက်ထွန်ယူစားပါတယ်ခင်ဗျ။
ကျွန်မဒီချက်ချင်းဟိုလက်ရှိလုပ်နေတဲ့ဟိုကျွန်မသူတေညာကြီးထဲမှာရောပေါ့နော်ကျွန်မပါဝင်ပြီးတော့မြင်ပြီးတလောက်ကတော့အဓိကတော့အလုတ်ကန်အခွင့်အလမ်းပေါ့နော်ဒါကတော့မျိုးပြလူနေမျိုးပြလူငယ်တွေရောခြေလက်ကလူငယ်တွေရောတခြားပြည်နယ်နဲ့တိုင်းကလူငယ်တွေရောအဓိကရင်ဆိုင်နေရတဲ့အခက်အခဲလို့ထင်တယ်အဲဒုတိယတစ်ချက်ကတော့ကျွန်မတို့ဒီငင်းချမ်းရေးနဲ့လုံခြုံမှုပေါ့နော်ငင်းချမ်းရေးဆိုရင်တော့ဒါထင်ရှားပါတယ်ကျွန်မတို့ဒီမှာလက်နက်ကိုင်ပရိခါပခါဖြစ်တဲ့နည်းမျိုးတွေပေါ့နော်အဲအဲ့ဒီပါတယ်ဒါပေမဲ့မျိုးပြလူငယ်ကြတော့ဘာနဲ့ပတ်သက်ပြီးတို့မှာဟိုဟိုဖြစ်လဲဆိုငင်းချမ်းရေးတဲ့တို့ကြတော့လုံခြုံရေးရပုံများပေါ့ဥပမာဆိုရင်အမျိုးသမီးတွေဆိုရင်ဒါအကျန်းဖတ်မှုနဲ့ပတ်သက်ပြီးတော့တို့ဆိုရင်ရတာရှိရဲ့နောက်လူကုန်ကူးနဲ့ပတ်သက်ပြီးတော့တို့ဟိုမလုံမချုံဖြစ်ရတာရှိရဲ့နောက်တစ်ခါကျတော့အင်းနှင်းချက်ဖတ်ဖို့မဟုတ်ပါတော့အဲ့ဒါကြီးပါတယ်နောက်တစ်ခုကအဲဒီအမျိုးသားတွေဆိုရင်မူရစေဝါအန်တီကေပေါ့နော်ဒီဥစ္စာကြီးတော့ကျမတို့လက်တလုံးမြင်မိပါတယ်ရှင
်ဟုတ်ကဲ့ကိုမျိုးတွေအနေနဲ့ရောဒီကနေ့ဒီမှာလူငယ်တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုကိုဘာလို့များမြင်ပါသလဲ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့အကုန်လုံးတစ်ကိုခြုံငုံပြီးတော့ပြောရရင်တော့ဒီအဓိကရင်ဆိုင်ရတဲ့စံကဘာပထမကတော့ဒီကောင်းမွန်လုံလောက်တဲ့ပညာရေးပေါ့နော်ဒီလူငယ်တွေမှာပညာရေးစနစ်ကြီးကပေးလိုက်တဲ့နိုင်ငံတော်ကနေပေးလိုက်တဲ့ပညာရေးစနစ်ကကောင်းမွန်လုံလောက်မှုမရှိဘူးနိုင်ငံတကာနဲ့ရေမောင်းတတ်ဖို့မဖြစ်နိုင်ဘူးဒါအကုန်လုံးအသိလက်ခံထားရတဲ့အချက်ပေါ့နော်ဒီချက်တစ်ချက်ကိုပြောချင်တယ်ဒုတိယအနေနဲ့ကတော့ဒီခုနမိုင်းလက်ထုံးလက်ပြောသားတယ်လို့မျိုးအလောက်ကိုင်းခွင့်လမ်းပေါ့နော်ဒါမျိုးပြောချင်တယ်ဒါတော့တနိုင်ငံတော်ကလူငယ်တွေအကုန်လုံးနဲ့ဆိုင်တာဖြစ်လိမ့်မယ်ပြီးတော့လေ data အလိုက်ပေါ့နော်ရခိုင်တို့ရှမ်းတို့ငယ်ဆိုဒီငင်းငင်းရေးပြဿနာမျိုးတွေမလုံခြုံမှုပြဿနာတွေတိုက်ပွဲတွေကြားထဲကနေရပ်တည်နေရတဲ့စိန်ခေါ်မှုတွေရှိလိမ့်မယ်တချို့ data ကိုဘူးရေးဆေးဝါးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေရှိလိမ့်မယ်ဒါတွေလို့ပဲမြင်ပါတယ်ခင်ဗျ
ဆိုတော့စိန်ခေါ်မှုကတော့ခုနလိုတစ်ခုတည်းမဟုတ်ဘူးဆိုတာဒါမိလက်ထွန်းရောကိုမျိုးတွင်ရောပြောတာကနေပြီးတော့ထင်ရှားတာပေါ့နော်အဲ့ဒီစိန်ခေါ်မှုတွေပေါ့နော်ဒုနာလိုအလုပ်ကံရွယ်ခွဲလမ်းပဲဖြစ်ဖြစ်ကျွန်တော်တို့ပညာရေးပဲဖြစ်ဖြစ်တော့တက်ဆိုင်ရာဒေတာလိုက်ရှိတဲ့ငင်းချမ်းရေးကိစ္စပဲဖြစ်ဖြစ်အပြစ်ခတ်ရေးဆေးကိစ္စပဲဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ရမှာလူငယ်တွေအနေနဲ့လိုအပ်တဲ့သူတို့အတွက်အရာကိုဖြည့်ရှင်းဖို့ရင်ဆိုင်ဖို့လိုအပ်တဲ့အထောက်အပံ့အရင်းအမြစ်အရာတွေကိုလက်လန်းမိမိနဲ့ရှိနေပါသလားလိုအပ်တဲ့အချိန်မှာရတယ်လို့ကျွန်တော်တို့ပြောနိုင်ပါသလားမိုင်းလက်တော့
ကျွန်မပထမဆုံးပြောရရင်အလုတ်ကန်ခွင်လန်းပေါ့နော်အလုတ်ကန်ခွင်လန်းဆိုရင်ပြောရမယ်ဆိုကျွန်မတို့ဒီနိုင်ငံမှာဆိုရင်ဒီလူငယ်ရာခိုင်နှုန်းက35 အော်ပေါ့နော်လူငယ်ရခိုင်နှုန်းက60ရခိုင်နှုန်းရှိတယ်လို့တပည့်ဒီလိုမျိုးကိုဗစ်ကာလမှာပေါ့ကျွန်တော်တို့ပိုပြုတ်ထင်ရှားတယ်လူအလုပ်ပြုတ်တဲ့အခါမှာဒီလူငယ်တွေအများကြီးထိခိုက်တယ်ပေါ့နော်ငိုကလေးကလည်းလူငယ်တွေဒီရတဲ့ဘွဲနဲ့သူတို့ဟိုလုပ်ရတဲ့လုပ်ငန်းခွင်ကမတူဘူးဥပမာဒီလူငယ်တယောက်ပြီပေါ့နော်သူတို့ရထားတဲ့ဘွဲကဒီကွန်ပျူတာနဲ့ပတ်သက်ပြီးရထားမယ်ဒါပေမဲ့သူအလုပ်ငန်းခွင်ဝင်ရတော့တခြားသောနေရာမှာသူဝင်ရတယ်ဒီလုပ်ငန်းခွင်ဝင်ဘွဲကအတွက်သူ့မှာတခြားသောပညာရဲ့ပေါ့နော်သူတခုထပ်သင်ရတယ်ပေါ့နော်အဲ့တော့သူသင်ရတဲ့ပညာရေးကလည်းသူ့အတွက်အသုံးဝင်လို့နောက်ခုသူ့အတွက်ရတဲ့အလုပ်အနေထားကလည်းဟိုအဆင်မပြေဘူးပေါ့နော်သူ့အတွက်အဆင်သင့်ဖြစ်နေတဲ့အနေထားမျိုးမဟုတ်ဘူးအဲ့တော့ကျမတို့တွေကအခုဟိုလူငယ်မူဝါဒဆိုင်ရာအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းဆို2024ရှိနေတာရှိတယ်အဲ့ဒီမှာဆိုအရင်လူငယ်မူဝါဒတွေကသူတို့ချက်မှတ်ထားတဲ့ပေါ့နော်မူဝါဒအပေါင်းအလုံးပေါင်း16ခုရှိတယ်တော်တော်လေးနဲ့ကောင်းမွန်တာတွေများပါတယ်ပညာရေးကျန်းမာရေးမူရေးဆေးဝါးဆက်သဖြစ်ပေါ့နော်ဒါပေမဲ့လက်တွေ့မှာကြတော့ဒါအပေါ်မှာအကောင့်ထဲဖော်မှုကအားနည်းနေသေးတယ်ဘာလို့လဲဆိုတော့ခုမှပဲစမှမို့လို့လားတော့မသိဘူးပေါ့နော်ဒါမျိုးကျမတို့ပြန်စဉ်းစားမိပါတယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ကျမတို့ဟိုမငြိမ်းချမ်းမှုတွေပေါ့နော်မငြိမ်းချမ်းမှုတွေပြည်နယ်နဲ့တိုင်းဒေသကြီးတွေမှာမငြိမ်းချမ်းမှုတွေရှိတော့ဥပမာဒီဟိုဒီငယ်တွေမှာအလုပ်ကံခွင့်နဲ့မရှိတာရောနောက်ပြီးတော့ငြိမ်းချမ်းရေးမရှိတာရောဒါတွေအကုန်လုံးကရန်ကုန်ကိုစုပြုံလာတယ်စုပြုံလာတော့ရန်ကုန်မြို့ပြဒေသဟာပေါ့လေပို့ပြီးဟိုဝင်းထုံးဝင်းပို့ပို့ထမ်းရတယ်လို့ပေါ့နော်ဒီမြို့ပြကြီးကအရန်ကိုဗရန်ဗရာနိုင်နေတာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်လာတယ်မြို့ပြမှာလည်းသူတို့ပိုရှန်နေရဆိုအဲ့တော့နောက်ဆုံးဘာဖြစ်လဲဆိုတော့ဟိုနိုင်ငံခြားထွက်ကြတယ်ဒီနေသက်ဒေသဖြစ်တဲ့မွန်တို့ကရင်တို့ဆိုရင်ဒီပထိုင်းဘက်ကိုသွားတယ်လို့ပေါ့နော်အဲ့တော့လူငယ်တွေအနေနဲ့ပြောရမယ်ဆိုရင်ပထမအဦးဆုံးအနေနဲ့ဒီအလုပ်ကိုင်းနဲ့ပတ်သက်ပြီးတော့သူတို့မှာလက်လမ်းမီရရှိနိုင်မှုတွေအားနည်းတယ်ပေါ့လေခုနကငင်းချမ်းရေးလုံချုံရေးကတော့ရှင်းပါတယ်ဒါတော့လူငယ်တွေမှာငင်းချမ်းရေးလုံချုံရေးအတွက်တော့မပေါင်းဝင်နိုင်တဲ့ဟောမျိုးမရှိဘူးဥပမာဆိုရင်ပေါ့နော်ဒီငင်းချမ်းရေးညီလာခံ27ပြည်လုံးညီလာခံတို့ဘာလို့ဆိုလူငယ်နဲ့ပတ်သက်ပြီးတော့လူငယ်ရေးအ
ားကိုပို
စလေတွေပေါ့နော်ပေါင်းဝင်နိုင်မှုမရှိတာမျိုးကျွန်တော်တွေ့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျကိုမျိုးသွင်းရောဘလို့မြင်ထားပါတယ်လူငယ်တွေဟာလိုအပ်တဲ့အထောက်ပံ့ရင်းအမြစ်တွေကြလန့်နေနေရနေတယ်လို့ထင်ပါသလားယူဆပါသလား
အရင်ရတဲ့ဆိုင်တော့တိုးတက်မှုတော့ရှိပါတယ်အရင်ခေဖြတ်တန်းလာတဲ့ခေကျွန်တော်တို့ဖြတ်တန်းလာတဲ့ခေဆက်သက်တဲ့ဆိုင်တော့ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့မြင်ပါတယ်ကိုယ်နိုင်ငံလူတွေကတူဦးချင်းဝင်ဝင်နေရတဲ့ကြားထဲမှာပျံသုံးရတဲ့ရတာလည်းနေသေးတယ်ပျံသုံးရတဲ့အသုံးပြေလေးရောင်းတယ်သူများနိုင်ငံတဲ့ပို့ပြီးတော့စေးကြည့်နေတယ်အဲ့ကျွန်တော်တို့လူငယ်တွေကဒီ online ကိုသုံးဖို့ data တော့မှသူများနိုင်ငံတွေကလူငယ်တွေလောက်ဟောပေါ်တည်တည်မသုံးနိုင်က
ြဟုတ်ပါဘ
ူးအဲ့တော့ဒီလိုမျိုးအခက်အခဲတွေရတယ်ပဲဒီလိုမျိုးစေးကြည့်နေတာပဲဒီလူငယ်တွေရဲ့ပညာဆက်သင်ခွင့်တို့အလောက်ကိုင်းခွင့်နဲ့အတွက်စူးစမ်းခွင့်တို့ဒါမျိုးတွေတက်အတားအဆီးဖြစ်ပါတယ်။ဒါနဲ့မိအခက်အခဲဖြစ်စေလို့ကျွန်တော်မြင်ပါတယ
်။သိကောင်းတဲ့ point လို့ကျွန်တော်ယူဆတာ။ဘာလို့လဲဆိုတော့အခုချိန်မျိုးနဲ့ဆိုပို့ပြီးကြိုက်တာပေါ့နော်။ဟို online ကနေပြီးတော့ပဲတကယ်တကယ်ကဟလာ online ကဒါဖော်ဖော်တီတီတုံးလို့ရမယ်ဆိုရင်ပညာကလက်ဖြားလေးတွေမှာရှိနေတာပဲလေ။အလွယ်တကူလေ့လာလို့ရကြမှာ။ဆိုတော့အခုကတော့အရိဟာအတွက်တောင်းမှပဲကိုရတဲ့ဝင်ငွေနဲ့ဟလာလေ့လာဖို့အတွက်ရာလုံလောက်တဲ့ပမာဏရဖို့ကတော့ခက်နေတာဆိုတော့လလန်းမိတဲ့အချိန်တွေမှာအရင်မြက်လလန်းမိတဲ့အချိန်တွေမှာရှိတလားဆိုရင်ဒီအဖြေတစ်ခုလေးနဲ့ကိုပဲကျွန်တော်တို့ကမရှိသေးဘူးလို့တော့မှတပြတ်တည်းကောက်ချက်ချလို့ရသွားတာပေါ့နော်ဆိုတော့ခုနမိုင်းလက်တော်ဆွနေသွားတဲ့အချိန်မှာလည်းပါပါတယ်ဟလာ27ရာစုပင်လုံးငင်းချင်းဆွနေဘဲကိစ္စတို့ပါလို့ဆိုရင်လူငယ်တွေကိုထဲ့တာထဲ့ပြီးစဉ်းစားတာလုံးဝမရှိဘူးခေါင်းစဉ်တစ်ခုအနေနဲ့ပေါ့နော်တိကျကဏ္ဍတစ်ခုအနေနဲ့တက်တဲ့လူတွေထဲမှာတော့လူငယ်လို့သတ်မှတ်ထားတဲ့အသက်အရွယ်ပိုင်းဆိုင်မှာရှိတဲ့လူတွေပါခြင်းနဲ့ပါမှာပေါ့ဆိုတော့အရိယာနေတဲ့စတဲ့တော့ဒီတော့မျိုးတစ်ခုကိုကျွန်တော်တို့ဆက်ဆက်တဲ့မျိုးကိုသွားလိုက်ရမယ်ဆိုရင်ဟလာလူငယ်မျိုးဆက်တက်ပေါ့မျိုးဆက်တက်မျိုးဆက်ဟောင်းလို့ပြောရင်ကျွန်တော်တို့ဆရာတကုံတရားရဲ့မျိုးဆက်ဆောင်မတွေကတိတ်ပြီးတော့ကျွန်တော်တို့လိလာလိုက်နာတင်းနဲ့မှတ်ယူတင်းနဲ့ဆောင်မတွေကိုကျွန်တော်အဲ့လိုယူစားပါတယ်ဆိုတော့ဒီနေရာမှာတော့ကျွန်တော်မျိုးဆက်တက်လို့ပဲကျွန်တော်ပြောပြရစီလူငယ်မျိုးဆက်တက်တွေကိုရှေ့မျိုးဆက်တွေပေါ့ကျွန်တော်တို့မျိုးဆက်ဟောင်းလို့တော့ကျွန်တော်မသုံးပါဘူးရှေ့မျိုးဆက်တွေကနေပြီးတော့လူလူလာလာအလားလက်ကမ်းကြိုးဆိုပြီးတော့အနာဂတ်ကိုလွှဲပြောင်းပေးဖို့အတွက်လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေတယ်လို့ရောအကြံဉာဏ်ပြောလို့ရပါသလားမဲလက်တော့
အာကျွန်တော်တို့လက်ရှိမှာတော့ဒီမူဝါဒရှိလာတော့မရှိတာထက်ဆိုင်တော့ရှိလာတယ်ပေါ့နော်ဒါမျိုးတော့ကျွန်တော်တို့ပြောလို့ရတာပေါ့နော်ဒါပေမဲ့လက်တွေ့လုံဆောင်မှုမှာတော့အစိုးရပြောခဲ့တယ်လို့ပဲကျွန်တော်တို့အားနည်းနေတာရှိရဲ့နောက်ပြီးတော့ပြောရမယ့်အထက်မှာပေါ့နော်ဥပမာကျွန်တော်တို့လက်ရှိပြည်တော်စုလွတ်တော်ပေါ့နော်ပြည်တော်စုလွတ်တော်ဆိုအခုဟို2020ရွေးကောက်ပွဲကိုပြောသေးရမှာမဟုတ်2015 2020ရွေးကောက်ပွဲအထက်မှာဆိုဒီပြည်တော်စုလွတ်တော်မှာအသက်35နှစ်အောက်ဆိုရင်လူငယ်ပေါ့နော်အဲ့ ตรงนั้นเนี่ยเอาปาได้อย่าไข่ลงมาเตตตมะชื่ออย่าไข่ลงมาชื่อสออําตันกูเน่ปาได้อเนถามาชื่อบาได้อะตะโลเว้ปอเนาะจมารุตะชาดอปอเนาะโหจมารุเอ่อเปญญะดิติดาวสุลุตอมาปาได้อัตแตยวยเลยอย่าดิเปญญะสอ55โซรอดิตลอดโหจี้เยหลูดิปูญ้าญาเลยโหจมารุตวยอย่าดิเนาะตะคู่จมารุโหตะลงอ่ะนี่เปียวจมารุยงอ่ะนี่ดิยอลุเตปอเนาะดิโหสีปาร์ตี้เนี่ยซีอีซีบายนี่โหจมารุเมี้ยเนี่ยคามาเลยปาร์ตี้เนี่ยมาซีอีซีบายมาตรุโหลุงเห သူတို့အနေနဲ့ဟိုရာခိုင်နှုန်းတစ်ခုအနေနဲ့ထည့်ရဆိုပေမဲ့အများကြီးတော့လည်းမဟုတ်ဘူးဥပမာ NLD ဆိုရင်အခုပြီးခဲ့တဲ့ဘယ်ကောက်ပွဲမှာ900ခိုင်နှုန်းလောက်ပဲပေါ့နော်ရှိတာမျိုးလေးပေါ့နော်အဲ့တော့အဲ့နည်းနည်းဦးစားပေးလာအော်ပေါဝင်လာမှုရဲ့အတွေ့တော့လက်ကမ်းလာတာတော့ရှိရဒါပေမဲ့အများကြီးလုံလောက်တယ်လို့တော့မထင်ဘူးနောက်တစ်ခုကအဲသူတို့အနေနဲ့ကလူငယ်ဒီလိုမျိုးဟိုလူငယ်တွေကအရင်ခင်နဲ့မတူဘူးဒီအခုကကျမတို့ကနည်းပညာခင်အရင်နှင်းမြန်တိုးတက်တဲ့အခါမှာပေါ့နော်ဦးစားပေးရမယ်ဆိုတာကိုသိတယ်ဒါပေမဲ့သူတို့ဒီပုံမှာအတိအမှတ်ပြုဖို့အတွက်နည်းနည်းတွန်းဆုံနေလို့ဒီခါလေးတော့ကျမလူငယ်တွေနဲ့ခံစားမိတာပေါ့လေဟုတ်ကဲ့ဆ
က်ကိုမျိုးတင်ရောကုနာမအေးလက်ထွန်းခံစားချက်ကိုကိုမျိုးတင်ဘယ်လိုသဘောရရလဲအဲ့လို
ဟုတ်ကဲ့ကျွန်တော်မိုင်းလက်ထွဲအမည်ကိုဟုတ်မိုင်းလက်ထွဲအမည်ကိုကျွန်တော်ထောက်ခံပါရမယ်။အရင်ကတည်းကဆိုင်တော့တိုးတက်မှုတော့ရှိတယ်။လူငယ်တွေကိုထားလျောက်နေရာပေးလာတယ်။ဒီလူငယ်ရေးရပူဝါဒဆိုတာမျိုးတွေရေးဆွဲပြီးတော့အကောင့်တွေဘဝတိကြိုးပမ်းလာတယ်။သို့တော့ဒီလုံလောက်တဲ့အဆင့်ထိမရောက်သေးဘူးလို့ကျွန်တော်တို့မြင်တယ
်။ဒီ
ပါတီတွေအတီးတီး NLD ရောတခြားပါတီတွေရောပေါ့နော်။ပါတီတွေတည်းရဲ့ CEC တွေအရေးပါတဲ့ decision maker တွေနေရာမှာတော့လူငယ်တွေမရှိသေးဘူး။သူများနိုင်ငံမှာပါစင်လာမှာဆို20ကျော်လေးနဲ့ဝင်ကြီးချုပ်ဖြစ်တာတို့ပါတော့ဗောနော်တခြားနိုင်ငံတွေရဲ့ကောင်းဆောင်ဒီလူငယ်ပိုင်းတွေနဲ့အရေးကြီးတဲ့နေရာတွေယူလာကြတာလွှဲပေးကြတာအဲ့လိုမျိုးသတိတကျမူနဲ့ဗောနော်ဥပမာကျွန်တော်တို့တိုင်းပြည်မှာဆိုရင်ကျွန်တော်တို့ရှိတာတမားဆိုပုံမဆိုတဲ့စကားပေါ်မှာရှိတာဗောနော်ဒီအသက်ကြီးလာနေတယ်ပို့ပြီးတော့ပညာပိုတက်လာနေတယ်လို့ယူဆခဲ့ကြတာဗောနော်အတိုင်းအတာတခုတည်းမှန်ပါလိမ့်မယ်ဒီနေ့မှာကျွန်တော်တို့တော့မှကျွန်တော်တို့ရဲ့ငယ်တဲ့လူငယ်တွေကြီးကနေပြန်ပြီးတော့ဒီ landing ပြန်လုပ်နေရတာမျိုးတွေဒီတက်ငယ်စကားကိုတက်ပြန်ကြားနေရမျိုးတွေရှိတာဗောနော်တို့တွေရတော့မှကျွန်တော်တို့ဒီပညာအရာတွေအတွေ့ခေါ်ရတယ်မှာခြေတန်းရောက်နေမျိုးတွေရှိတယ်။ဒါမျိုးဆိုတော့လူငယ်တွေကိုဒီတဲ့ပို့ပြီးတော့ဒီမူဝါဒတစ်ခုအနေနဲ့တည်တည်ကြကြပါတော့နော်။နေရာပေးဖို့လူတွေဖန်ပြီးပေးဖို့လူတွေ။ဒီများနိုင်ငံတွေမှာဆိုဥမာဒီတခြားဖွံ့ဖြိုးပြီးနိုင်ငံကြီးတွေမှာဒီလူငယ်ပညာကိန်းတို့နေရာပေးမယ်။အမျိုးသမီးပညာကိန်းတို့နေရာပေးမယ်ပေါ့နော်။တည်ကြတဲ့ဘယ်လိုမျိုးဦးစားပေးပါမယ်ဒီအားပေးပါမယ်ဆိုတာမျိုးတွေမဟုတ်ဘဲနဲ့အဲ့ဒါအပြင်ဒီ smart goal ပေါ့နော်။တည်ကြတဲ့ specifying လုပ်တယ် make sure တွေပဲဖြည့်ရမယ်။အဲ့လိုမျိုးဒီ smart goal တွေပေါ့နော်။အရေးအတွက်နဲ့quantify လုပ်နိုင်ရမယ်အချိန်ကာလနဲ့ဒီတိုင်းတာနိုင်ရမယ်အလိုဟာမျိုးတွေနဲ့တိတိကျကျဒီအကောင့်တွေပေါ်ပြနိုင်တော့ပို့ပြီးတော့ထည့်ရောက်ပါလိမ့်မယ
်ကျွန်တော်အခုစုနေတော့နောက်ထောင်နေနေကျွန်တော်ကောင်းတော့မှာဘာသွားသတိရတယ်ဆိုတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့ဦးတာရှိတယ် NLD ပါတီရဲ့ပါတီထဲမှာလူငယ်တွေကိုနေရာပေးမှုလူငယ်တွေကိုလူစက်စ်ကိုပြင်ဆင်ပေးမှုနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကဘာထောက်ပြတယ်လဲဆိုတော့မန္တလေးပညာရေးစနစ်ကတော့ဆောင်နေကြလာခဲ့တယ်ကျွန်တော်မျိုးစက်ဒါကျွန်တော်အနေနဲ့ပြောရင်တော့မှာကျွန်တော်တို့ကဒါပါဒီအာနာရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အောက်မှာကျွန်တော်တို့ကကြီးပင်းခဲ့ရတာအဲ့ဒီပညာရေးစနစ်ကလည်းကျွန်တော်ထွက်လာကြရတာဆိုတော့တစ်လုံးလားလူငယ်တွေကပညာလိလာဖို့အတွက်ပညာရေးစနစ်ကမကောင်းတာကိုကြုံခဲ့ရလိလာဖို့အတွက်ခွင့်ရမြင်ရခဲ့တာဆိုတော့လူငယ်တွေကိုသူကအများကြီးလူငယ်တွေကိုပြင်ဆင်ပေးရအောင်ပဲပေါ့နော်အဲ့ဒီအတွက်ချက်ချင်းတော့လေလူငယ်တွေကိုတွဲဖို့ပြုဖို့ဖြစ်နေမှာဆိုတော့ကျွန်တော်ဘာစဉ်းစားမိတယ်ဆိုတော့လူငယ်တွေကိုနေရာမပေးတာလူငယ်တွေကနေရာပေးထိုက်လောက်တဲ့အခြေအနေမရှိလို့မပေးရလားဘာကလွဲနေတာလဲမအေးလက်တော့ဘယ်လိုမြင်လဲ
ကျမလေအဲ့လိုဆိုရင်ပထမစဉ်းစားမိရဟိုရုပ်တရက်ခေါင်းထဲပေါ်လာတာဆရာမြတ်တန်းတင်ရဲ့ဓာတ်တော်ကိုကြော်ပြီးပြီးလို့ချက်မျိုးရုပ်တရက်ခေါင်းထဲပေါ်လာတယ်အဲ့တည်းမှာဆိုရင်ဟိုဟာပေါ့နော်ဟိုဒီလူငယ်နေရာပါတဲ့တယောက်ပေါ့နော်သူဆိုရင်တကယ်တမ်းကျမတို့တွေကလေဟိုစိတ်ဆန္ဒတော့ရှိရင်ရိုးချောင်းနဲ့ပုံစံပေါ့နော်ဒါပေမဲ့တခုရှိတာအတွေ့အကြုံလိုနေရတော့မှန်တယ်ဒါပေမဲ့အတွေ့အကြုံမရှိသေးဘူးဆိုပြီးတော့ထဲထားလို့တော့မရဘူးဘာလို့အတွေ့အကြုံထဲထား
တဲ့အတွေ့အကြုံကပုံမရတော့ဘူး
ကျမထင်ပါတယ်
ထဲထားမှာတော့ဖဲထားမယ်ဖဲထားရင်လည်းအတွေ့အကြုံကပုံမရတော့ဘူးပဲရှိမှာပဲလေ
ဟုတ်ကဲ့ရှင်ဟုတ်ဒီ
ဖဲထားတယ်အဲ့တော့ဖဲထားရင်အတွေ့အကြုံရရမှာလားအဲ့လိုပဲဖြစ်မှာပဲမလား
ပြီးတော့ကျမတို့တွေမှာလေဟို starting gun ဒီပညာရေးစနစ်မှာကိုကပါဝင်လှုပ်ဆောင်ရတဲ့အဥ္စာမျိုးမရှိဘဲနဲ့အဲတင်ကြားရေးမှာကိုကခိုင်းတာလို့ဆိုတဲ့ပုံစံမျိုးဆိုတော့ကျမတို့ရဲ့ဒီအတွေ့ဉာဏ်ရဲ့ဟိုတီထွင်မှုတွေကျမတို့ပြသခွင့်လည်းမရှိဘူးဥ္စာခွင့်ပေါ့နော် leadership ဆိုတဲ့အဥ္စာမျိုးကိုလည်းကျမတို့ဟိုပညာရေးစနစ်မှာပါပြီးတော့သင်ခဲ့ရတာလည်းမရှိဘူးပေါ့နော်ဒါတွေလည်းပါတာပေါ့အဲ့ဒါကျွန်တော်တို့မရှိသေးလို့ဖယ်ထားရင်တော့ပို့ပြီးဝေးသွားမယ်လို့ထင်တယ်
ကိုမျိုးသွင်
းဟုတ်ကဲ့ခုနကိုကျော်ကျော်သိန်းနဲ့မိုင်လက်ထုံပြောတယ်လို့ပါပဲဒီပြဿနာကကြက်ဥနဲ့ကြက်မှလို့ပါပဲကျွန်တော်တို့အလုံးရှောက်တာတယ်လို့ပေါ့နော်အတွေ့အကြုံမရှိလို့အလုံးမခံဘူးအလုံးမခံလို့တွေ့ကြတယ်ဗျာအဲ့ဒါမရပြန်လဲနေတာပဲကြက်ဥနဲ့ကြက်မှပြန်တယ်ပါလဲပြဿနာပေါ့နော်ကျွန်တော်တို့ကအဲ့အကြောင်းကိုဒီ အဲ့ဒီတန်လျာသဝန်အစိုးကျသဝန်ပေါ့လေဒါတော့ရဲရဲကြီးဖောက်ထားဖို့လိုတယ်လို့မြင်ပါတယ်ကျွန်တော်တို့ဒီသူများနိုင်ငံတွေမှာလို့ပဲ corporation ကြီးရဲ့ဘုတ်ဖွဲ့မျိုးပါဆာဥမာလူငယ်တစ်ယောက်ကိုဘိုးတော်တော်တွေမှာခန့်ကိုခန့်ရမယ်အဲ့လိုမျိုးပေါ့နော်ဒါမှမဟုတ်လေပါတီတွေရဲ့စီးစီးကြီးနဲ့30ရာခိုင်နှုန်းဒီလူငယ်တွေဖြစ်ရမယ်အဲ့လိုမျိုးမဖြစ်မနေဒီ mandate တစ်ခုနဲ့
တုတ်တ
က်ပြီးတော့ accountable ကြီးဘယ်လိုများဖြစ်လာမလဲပေါ့နော်အဲ့ဒါလေးတော့ကျွန်တော်စိတ်ဝင်စားပါတယ်အဲ
့
လိုမျိုးမဖြစ်ဘူးပေါ့နော် by force နဲ့လုံးကြမယ်ဆိုရင်ဘလုံးများရလက်ကဘလုံးများနေပါလေကျွန်တော်တို့အဲ့လိုမျိုးသိနေပါတယ
်ဟိုကျွန်တော်တို့ဟို gender မဲလေထွန်တာ gender issue ဒီကလို့အကြမ်းမလင်းကွေလင်းလင်းဘသူကွေးတာတွေ issue ဒီကလို့တာဆိုတဲ့အခါကျတော့အဲ့မှဆိုရင်ကျွန်တော်တို့အခုတော့ဝယ်ပမာပြီးမှပြောင်းလဲဖြစ်ပြီးနောက်ဝယ်မှဆိုအမျိုးသီးပြနေရခိုင်လို့ဆိုတော့တော်တော်နဲ့တိုက်ပြောလာကြတယ်လीဒါတော့မှအခုဒီ video အချိန်ထိဖြစ်သေးတာတွေအများကြီးရှိသေးတယ်ဆိုတော့ဟိုအရင်ကတော့ပို့ပြီးတော့အတန်ကျဲလာတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ကပြောလိုက်ရင်အမျိုးသမီးတွေကိုမာပြီးမှနှိမ်မထားပါဘူးလို့အလားအမျိုးသမီးတွေကိုနေရာပေးပါတယ်လို့ဗတ်ဒီအပေါ်ယံဟာမျိုးတွေနဲ့ပြည်ရမှာလူအခွင့်အရေးအပေါ်ယံဟာမျိုးတွေနဲ့ပြောတာတကယ်လက်တွေ့ကြကြဖြစ်နေတာမျိုးမရှိဘူးလေဆိုတော့ကျွန်တော်အခုနောက်တစ်ခုခေါင်းထဲဝင်လာတာနှစ်ယောက်ဆွေးနွေးတဲ့ဟာကိုကျွန်တော်နားထောင်နေတယ်ဒေတာတွေလူငယ်တွေနဲ့ကျွန်တော်တို့ဒန်းတူကျွန်တော်တို့အိန္ဒိယနိုင်ငံပေါ့နော်အာဆီယံမဲဆိုကြပါဆိုကြဒေတာတွေလူငယ်တွေနဲ့ညီမလူငယ်တွေကလက်ရှိအခြေအနေမှာသူတင်ကိုတင်တန်းလူရဲ့ယူကြီးလူရှင်နိုင်တဲ့အနေအထားမှာရှိပါရဲ့လားမဲတဲ့ဆိုဘယ်လိုမြင်လဲကျွန်တော်ပြောတာခဏတို့တယောက်ချင်းစီမပြောဘူးတော့ဒီပုံရသဘောပြောရမယ်မြင်ရမယ်ကျွန်တော်တို့လူငယ်လူတည့်ရလုံးကိုကျွန်တော်ရှင်နိုင်ပါရဲ့လားဒေတာတွေကလူငယ်အ
ဲဒီပုံမှာတော့ကျွန်တော်တို့ဟိုအလံဝေးသေးရလို့ကျွန်မထင်တယ်ဒါဘလို့လဲဆိုတော့ကျွန်တော်တို့ရင်ဆိုင်ရတဲ့ဟိုပုံစံချင်းကမတူဘူးပေါ့နော်တခြားနိုင်ငံတွေမှာသူတို့မှတည်ငြိမ်တဲ့အနေအထားတစ်ခုရှိနေပြီပေါ့နော်အထူးသဖြင့်ဒီနိုင်ငံရေးဒီငြိမ်းချမ်းရေးကစတည်ငြိမ်နေပြီပေါ့လေကျွန်တော်တို့မှအဲ့လိုတည်ငြိမ်မှုမရှိဘူးဈာထဲမှာဒီလိုမျိုးသဘောဝဘေးအန္တရာယ်တွေနောက်ယောဂပရတွေဒီလိုကိစ္စတွေပေါ့နော်နိုင်ငံရေးအလေအကျောင်းတွေဆိုကျွန်တော်တို့ကဟိုလေတချို့နေရာသူများနိုင်ငံတက္ကသိုလ်ကျောင်းသားဆိုတာစတက္ကသိုလ်ကျောင်းပညာရေးကိုဟိုအားဆိုင်နိုင်တယ်ပေါ့နော်။နောက်ကျောင်းတွင်းဒီဟိုလှုပ်ရှားမှုတွေသူတို့ပြုနိုင်တယ်။ကျွန်တော်တို့ဒီမှာဒီကျောင်းသားဒီနဲ့ပတ်သက်ပြီးဒီတက္ကသိုလ်ကျောင်းသားနဲ့ပတ်သက်ပြီးဒီဥပဒေတောင်မှပေါ့နော်။ကျွန်တော်တို့တွေသူတို့တိုက်ကြိုက်ကြိုးခဲ့ရတာတွေကျောင်းသားတွေကပဲတစ်ခါငင်းချမ်းကြီးတိတ်ခါတွေမလုံးဝင်ပါရတာတွေကျောင်းသားတွေတခုတည်းလုံးရတာမဟုတ်ဘူးပေါ့နော်။ကျွန်တော်တို့ဒီမှာပို့ပြီးတော့ရုန်းကန်ရတဲ့အနေအထားရှိရလို့ထင်တယ်။ဒါပေမဲ့စင်ကာပူလိုနိုင်ငံမျိုးဆိုရင်တော့သူတို့မှကြတော့အရန်ကိုဟိုလေအဲဘယ်လိုပြောမလဲဟိုရုပ်ဝတ္ထုဆန်လာတဲ့အပိုင်းတွေပေါ့နော်။ပြိုင်ဆိုင်မှုတွေရှိရသူတို့မှလည်းချားတော့စိန်ခေါ်မှုတွေရှိမယ်။စိန်ခေါ်မှုချင်းကတော့မတူဘူးပေါ့လေ။ဟုတ်ကဲ့
ကိုမျိုးတွေကဒီအတွက်ကြုံတခြားဒေတာတွေအတွက်ကြုံလည်းရှိတယ်ဆိုတော့ကိုမျိုးတွေကဘယ်လိုမြင်လဲကျွန်တော်တို့မြန်မာလူငယ်တွေကဒေတာတွေကလူငယ်တွေနဲ့ပခုံးချင်းတိုက်နိုင်မှာရလားတန်းလူတွေရှင်နိုင်မှာရလား
တယောက်ချင်းနေခြုံနေတဲ့လူတွေကိုအပထားပါတော့အများစုကြီးအတွက်ပြောရင်တော့ကျွန်တော်တို့ကမရှင်နိုင်ပါဘူးဒေတာရင်းလို့ပြောရင်တော့ဒေတာရင်းမှာဒီ Laos တို့ Cambodia တို့နဲ့ရှင်ရင်တော့လည်းမိကောင်းမိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မလတ်မကန်းကနေဖြတ်သွားတဲ့အင်ဒိုတို့ဗီယက်နမ်တို့နဲ့ရှင်ရင်တော့မရှင်နိုင်ပါဘူးဥပမာပြောရင်ဒီသူတို့နိုင်ငံတွေရဲ့အထက်တန်းကျောင်းတွေကိုကြည့်ကြည့်လိုက်ကျောင်းတိုင်းမှာဒီအခြေခံပညာသင်ကျောင်းတွေမှာကျောင်းတိုင်းမှာအားကစားခွင့်လူငယ်တိုင်းကအားကစားလှုပ်ရှားမှုပွဲချိန်ပေးလို့ရတယ်လုပ်ကြရတယ်ပေါ့နော်မြန်မာပြည်မှာအခုပညာရေးစနစ်တွေကျောင်းနေဆိုတော့ညာလေအားကစားခွင့်ရှိတဲ့ကျောင်းတွေကရန်ကုန်မြို့မှာတော့မှရန်ကုန်လိုမန္တလေးလိုမြို့ရေးမှာတချို့ရေးလို့ရတယ်အဲ့ထက်အောင်ပဲအခြေခံပညာပြီးလို့ထွက်လာတဲ့16နှစ်ရွယ်ကျောင်းသားချင်း16နှစ်ရွယ်လူငယ်ချင်းရှင်လိုက်ရင်ကိုယ်ကာယဖွံ့ဖြိုးမှုနဲ့ဒီစင်ပွားတဲ့ညာနာဖွံ့ဖြိုးမှုမှာကျွန်တော်တို့ကနောက်ကျကျန်နေခဲ့ပြီလားတစ်ဖက်မှာလည်းနေစဉ်စားသုံးရတဲ့အစာအာဟာရတွေနေထိုင်ရတဲ့ပတ်ဝန်းကျင်ရဲ့ဖန်တီးပေးမှုကျွန်တော်တို့မှာဒီကာယအပြင်ညာနာအပြင်ခွင့်ပြုပါဘူးများတွေလည်းနောက်ကျနေကြတယ်။ကျန်တဲ့ပညာရေးစနစ်လို့သင်ခဲ့ရတဲ့ပညာရေးရဲ့အရေးသွေးတို့ဒါတွေကတော့အထူးတလဲဆိုးနေနေကြမလို့ပါဘူး။နောက်မှကျန်ရခဲ့စင်ကာပူတို့ဘာလို့လဲရှင်းလိုက်ရင်တော့လေဒေါက်တာကြီးကိုပြန်ကျန်ရခဲ့တာပေါ့နော်။အခုတော့ဗီယက်နမ်တို့အင်ဒိုနီးရှားတို့တဲ့တော်မှာကျွန်တော်တို့ကဒီမနှင်းထွေးအောင်လိုက်ရမယ်လို့
အေးဗျာကျွန်တော်လည်းဒီမေးဖို့မေးတာမေးတာကိုယ်လည်းပြီးပြီမရှင်းနိုင်ဘူးပခုံးချင်းမတိုက်နိုင်ဘူးဆိုတာ။ဒါပေမဲ့ခင်ဗျားတို့ကအဲ့လိုတဲ့ပြောလိုက်တော့ကျွန်တော်ကတော်တော်တော်ပို့ပြီးတော့ဝမ်းနေသွားတယ်ကျွန်တော်သိထားရတယ်တော့မှပဲကျွန်တော်တို့ကတော်တော်ကိုဟလာဘခုံးချင်းတိုက်နိုင်မှုကျွန်တော်တို့အများကြီးလုံကြရအောင်ပါပါခုနပြောသွားသလိုပဲတကယ်ကိုစနစ်ကြတယ်ဟလာတိတိကျကျစီစဉ်ထားတဲ့စီမံကိန်းတို့ဖို့လို့လေလို့ကျွန်တော်တို့အဲ့လိုမြင်တာပါပဲဆိုတော့မင်းလည်းထွန်းရင်မကြခင်မှာအစိုးရတွေတက်တော့မယ
်ဟုတ်ကဲ့
အခုကျွန်တော်တို့ဆွေးနွေးသွားတဲ့လူငယ်တွေရဲ့အခြေအနေရဲရဲနဲ့ပတ်သက်ပြီးတော့ပို့ပြီးတိုးတက်လာဖို့အစိုးရတဲ့အနေနဲ့ဘာကိုလုပ်စီချင်ပါလဲမင်းလည်းထွန်း
နံပါတ်၁ကတော့သူတို့အခုလူငယ်ရေးရမူဝါဒထားမှတ်ထားပြီးအဲ့မှာသူတို့မဟာဗျူဟာစီမံချက်တွေသူတို့လုပ်တယ်ပေါ့နော်အဲ့မှာဆိုတော့ကျွန်မကသိချင်တာကဒီအားလေးကိုအကောင့်ထဲပို့ဖို့ သူတို့ budget ရှိသလားပေါ့နော်ဒီ budget ကိုလည်းတီချာစဉ်းစားပေးနေစင်းနဲ့ဒီအတွက်ပေါ့နော်ဒါကြီးကိုလုံလုံလောက်လောက်အကောင့်ထဲပို့ဖို့ပေါ့လေအဲနောက်တစ်ခုကကျမတို့တောင်းဆိုနေတဲ့အထက်မှာပေါ့လေလူငယ်ရေးအောင်ဝင်ကြီးခန့်ဖို့ပေါ့လေဒါမျိုးတွေလည်းတောင်းဆိုနေရရှိတယ်ဘာလို့လဲဆိုတော့ဒီအရေးကိုဖြစ်ဖြစ်စီစီလုံနိုင်ဖို့ပေါ့နော်ဘာလို့ဆိုတော့လူငယ်အရေးပြောတယ်လူငယ်အရေးအတွက်စမှတ်နေတဲ့လူတွေကလူကြီးတွေဖြစ်နေ
တ
ယ်ဒါပေမဲ့လူငယ်ကိုမပေါ့လားဒီခေတ်ထဲမှာမပေါ့လားတော့မဟုတ်ဘူးလေတော့ဒါပေမဲ့လူငယ်ဒီလူကြီးကပြောတဲ့ဥစ္စာကို तू ကလိုက်လို့မဟာမျိုးဖြစ်နေအမှန်တကယ်လူငယ်တင်ပြတော့လူကြီးကနည်းနည်းစဉ်းစားပြီးသူပေါ့နော်ဖြည့်ပြီးတော့ဟုတ်ဆောင်မှုကိုပေးရမှာပေါ့လေနေရာပေးရမှာပေါ့နော်ဒါ bottle up ဖြစ်ရမှာဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လူကြီးကပြောတာလူငယ်အဲ့လိုမျိုးဆိုတော့အဆင်မပြေဘူးပေါ့နော်အဲ့တော့လူငယ်ရောက်မကြီးကျမတို့တောင်းနေတယ်လို့မျိုးဒါမျိုးတွေလည်းအကောင့်ထဲပေါ်ပေးသေးတယ်လို့အကြံပြုချင်ပ
ါဒီနေ့လူငယ်နောင်ဝယ်လူကြီးလို့သာပြောကြတာအဲ့ဒါကစကားဖြစ်တဲ့ရှိတယ်စာထဲမှာပဲရှိတယ်ဆိုတော့လူငယ်တွေကိုတကယ်ကိုပဲအနာဂတ်ရဲ့ခေါင်းဆောင်တွေဖြစ်ပြီးမှပြုတ်ပြီးတော့တကယ်ကိုစနစ်တကျခံကြိမ်မှာမှပြုစုပြုထောင်ပေးနိုင်မှကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကစိတ်ချရမယ်ကျွန်တော်တို့ကပြောသလိုဒေတာတွေမှာတော့မကနိုင်ငံတကာမှာလူချင်းတူတူတူချင်းများများဟာရုပ်နေစရာမလိုတဲ့လူငယ်တွေဖြစ်လာဖို့ပြိုးထောင်ပေးကြရမယ်ဆိုတာသိသိကြပါရစေခင်ဗျာအောင်စနစ်ပြည့်ရဲ့မိုင်းလက်သွန်းပုံမျိုးတွင်ညောင်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဟု
တ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဟ
ုတ်ကဲ့ကျေးဇူးတင်ပါတယ်
ပညာလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းက Senior Gender Program Manager မန်ရေးလက်ထွန်း Youth Empowerment in the Society အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးတွင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်နည်းလမ်းကမ်းတွေကိုအင်ကာညဒိုင်ရီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်မင်္ဂလာပါတင်ပါတော့ Area We Walk ပြီးဆက်မပြောရှင်းကြပါစီကျွန်တော်တို့ကြိုးပေးပါခင
်ဗျာ VOE မြန်မာပိုင်းရဲ့ကမ္ဘာတစ်လောက်ခီးသွားစီစဉ်ကနေကြိုးဆိုပါရစေ။ကျွန်မစုမြတ်ပေါ်မှာအခုတစ်ခေါက်တော့ထိုင်ဝမ်ကျွန်းကိုသွားကြရအောင်မှာထိုင်ဝမ်ကျွန်းတောင်ရွံ့မြို့မှာငါးပြားလိုက်ကြီးနဲ့ကပ်ရက်ဆောက်ထားတဲ့ဟိုတယ်ကြီးတစ်ခုကိုရေအောက်ကဘာတစ်ခုလိုအလှဆင်ထားပါတယ်။ငါးပြားလိုက်ထဲကငါးမျိုးစုံကိုလည်းဟိုတယ်ခန်းထဲကနေအချိန်မရွေးကြီးနိုင်အောင်လို့စီစဉ်ပေးထားပါတယ်။ပင်ကွင်းညက်ကလေးတွေလှုပ်ရှားသွားလာနေတာကိုပါတွေ့နိုင်တဲ့ငါးပြားလိုက်တဲ့ဟိုတယ်ကြီးစီကိုကဘာတော်ခီးသွားစီစဉ်ကနေအခုပဲသွားကြည့်ကြရအောင်ပါရှင်။ထိုင်ဝမ်ကျွန်းတောင်ရွံ့မြို့မှာအနဝါရေပြင်နဲ့ဆိုင်တဲ့အသွင်ပြင်တွေနဲ့ပြင်ဆင်ထားတဲ့ဟိုတယ်တစ်ခုရှိပါတယ်။ကိုစီဘလူးလို့နာမည်ပေးထားတဲ့ဟိုတယ်လေးကိုဝင်လိုက်တာနဲ့ရေချောင်းနဲ့ဆိုင်တဲ့အပြင်အစင်တွေကိုတွေ့မြင်ရမှာပါ။ပြင်သစ်ဆိုင်ရေးဆရာဂျူဗဲလ်ရဲ့နာမည်ကျော် 20,000 leagues under the sea ဆိုတဲ့စိတ်ကူးရင်သိပ္ပံဝတ္ထုဇာတ်လမ်းတွေထဲကအတိုင်းရေအောက်ကဘာတစ်ခုလိုဒီဟိုတယ်ကြီးကိုပြင်ဆင်ထားတာဖြစ်ပါတယ်။1869ခုနှစ်တုန်းကရေးသားခဲ့တဲ့အဲ့ဒီဝတ္ထုဇာတ်လမ်းတွေကရေငုပ်တင်ပေါ်နဲ့ရေအောက်ကဘာမှာဆွန်စားသွားလာတဲ့အကြောင်းတွေကိုရေးသားထားတာဖြစ်ပါတယ်。
我们饭店呢是以法国科幻小说《海底两万里》这一本小说。
ကျမတို့ဟိုတယ်က 20,000 leagues under the sea ဆိုတဲ့ပြင်သစ်ဝတ္ထုစိတ်ကူးအတိုင်းလုပ်ထားတာဖြစ်ပါတယ်。ဒါကြောင့်ရေသောသစ်ပံနဲ့ဆိုင်တဲ့ပစ္စည်းတွေသုံးပြီးဟိုတယ်ကိုပြင်ဆင်အလှဆင်ထားတာတွေ့ရမှာပါ။မီးအိမ်တွေ၊မီးရုံဆောင်တွေဆိုလဲရေသတ္တဝါပုံတွေလုပ်ထားပါတယ်။ဟိုတယ်ကနေဝင်ပြီးဆိုတာနဲ့ရေငုပ်သင်းမောပြင်းပင်းပေါက်ကနေမြေရတဲ့ပုံစံမျိုးပကြီကားတွေချိန်ထားတာတွေ့ရမှာပါ
။ Cozy Blue Hotel ရဲ့ပြောခွင့်ရ Central U ဖြစ်ပါတယ်။ဒီဟိုတယ်ကြီးမှာလာတဲ့သူတွေအနေနဲ့ဝတ္ထုတွေကစက်ကောင်တွေလိုရေနေသတ္တဝါတွေဘလို့နေထိုင်လှုပ်ရှားနေကြသလဲဆိုတာကိုလည်းလေ့လာနိုင်ပါတယ်။ဟိုတယ်ကြီးနဲ့ကပ်နေတဲ့Xbox ငါးပြားလိုက်ကြီးထဲမှာရှိတဲ့အဓိကငါးခံကြီးကိုတိုက်ရိုက်ရိုက်ကူးပြသနေတာကိုလည်းဟိုတယ်အခန်းတိုင်းမှာတပ်ဆင်ထားတဲ့ရုပ်ပြင်သံကြားတွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်အောင်လို့စီစဉ်ပေးထားပါတယ်။ရည်ရွယ်ချက်ကငါးမျိုးစုံလှုပ်ရှားသွားလာနေကြတာကိုကြည့်ပြီးတော့စိတ်အပန်းဖြေနိုင်ကြစေဖို့ဖြစ်ပါတယ်။ Cozy Blue Hotel မှာလာတဲ့သူတွေအနေနဲ့အခုလိုမျိုးရုပ်ပြင်သံကြားပေါ်ကနေလည်းမဟုတ်ဘဲရေသတ္တဝါတွေကိုအနီးကပ်မြင်ချင်တယ်ဆိုရင်လည်းဘေးကရက်မှာဖွင့်ထားတဲ့ငါးပြားလိုက်ကိုအချိန်မီွေးသွားကြည့်နိုင်ပါတယ်။တချို့ဟိုတယ်ကပက်ကေ့ချ်တွေထဲမှာငါးပြားလိုက်စီကိုဝင်ခွင့်လက်မှတ်ပါပါတယ်။ Xbox ငါးပြားလိုက်ကြီးထဲမှာတော့ Ether တွေကိုအဓိကဆွဲဆောင်ထားတဲ့ပင်ကွင်းဟက်ကလေးတွေတွာလာနေကြတာကို Coffee တောင်ရဲနဲ့ AACC ကြီးနိုင်ဖို့အတွက်အသေးအချာနေရာဖန်တီးပေးထားပါတယ်။ပင်ကွင်းဟက်ကလေးတွေအတွက်နေရာလုပ်ထားတဲ့ Penguin Life ဆိုတဲ့နေရာမှာကုန်းမြင့်တဲ့ရေနေရာကိုခွဲခြားထားပြီးခွဲထားတဲ့နေရာတစ်ခုကိုအချီအောင်ပိုက်ကြီးတွေနဲ့အုံးမြန်နိုင်ကောင်းကြီးတွေလိုဆက်ပေးထားပါတယ်။ဒါကြောင့်ပင်ကွင်းကကလေးတွေဟိုဘက်ဒီဘက်သွားလာနေကြတာကိုလာကြည့်တဲ့ဧည့်သည်တွေလွယ်လွယ်ကူကူမြင်တွေ့နိုင်ကြတာပါ
။第一次来到这边用餐，我觉得上面有气的这样子。
ဒီ coffee ဆိုင်လေးကိုအခုမှပထမဆုံးရောက်ခွေတာပါ။ပင်ကွင်းကကလေးတွေခုလိုကူးခတ်နေတာမြင်ရတော့စိတ်ကိုထူးခြားစိတ်လှုပ်ရှားစရာကောင်းတယ်လို့ခံစားရပါတယ်။ သမီးလေးနဲ့အတူစားရင်လည်းရေသရဝါတွေကိုကြည့်ရတဲ့အတွေ့အကြုံကရှားလဲရှားထူလဲထူပါတယ်။လူတိုင်းလာတဲ့နေရာလို့ကျမကတော့အကြံပြုချင်ပါတယ်။
ဒီဧည့်သည်ကတော့သမီးနဲ့အတူငါးပြားလိုက်ကိုလာပြီးကော်ဖီဆိုင်မှာပင်ကွင်းငှက်ကလေးတွေလှုပ်ရှားသွားလာနေတာကိုကြည့်နေတဲ့သူဖြစ်ပါတယ်။ထိုင်ဝမ်ကျွန်းမြောင်ပိုင်းမှာပထမဆုံးဖွင့်လှစ်တဲ့ငါးပြားလိုက်ကြီးတဲ့မှာရေသရဝါတွေကိုအာယုံ၅ဘာနဲ့ခန်းစားလေ့လာနိုင်အောင်လို့လုပ်ပေးထားပါတယ်။ဒီ Xbox ငါးပြားလိုက်ကြီးဟာဂျပန်နိုင်ငံယိုကိုဟာမာမြို့မှာရှိတဲ့ငါးပြားလိုက်ကြီးရဲ့အခွဲဖြစ်ပါတယ်။ရေသရဝါတွေကို360ဒီဂရီပတ်လည်ကနေလေ့လာလို့ရမယ်။ကန်ကြီးတွေထဲမှာပြသထားပါတယ်။ဒီငါးပြားလိုက်ကြီးနဲ့ဆက်ရဖွင့်ထားတဲ့ Cozy Blue Hotel ကြီးကလည်းရေမျက်နှာပြင်အောက်ကပင်လယ်သမုဒ္ဒရာကြီးရဲ့လှပမှုလျှို့ဝှက်ဆန်းကျင်မှုထူးခြားမှုတွေကိုခံစားနိုင်ဖို့အတွက်အပြင်အဆင်တွေနဲ့ဧည့်သည်တွေကိုစောင့်ကြိုနေပါရဲ့ရှင်ကျွန်မစုမြတ်မောပ
ါအမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
သမရဒေါ်နယ်ထရန့်ကနောက်ထပ်အရေးပါတဲ့သဘောတူညီချက်တစ်ခုရရှိအောင်ရှားဝင်ဆက်ဆက်ပေးနိုင်ခဲ့ပါတယ်။ဒီတစ်ခါဆက်ဆက်ပေးခဲ့တာကတော့မော်ရိုကိုနိုင်ငံနဲ့အစ္စရေးနိုင်ငံအကြားသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။လတွေနဲ့ချီပြီးဒီလိုသဘောတူညီချက်ရရှိအောင်ဆောင်ကျင်းပေးခဲ့တာဒါဟာ၄ချိန်မြောက်ဖြစ်ပါတယ်။အစ္စရေးနဲ့မော်ရိုကိုနိုင်ငံအကြားလာမယ့်သတင်းပတ်တွေအတွင်းတန်တမန်ဆက်ဆံရေးအပြည့်အဝအကောင့်ထဲပေါ်ကြတော့မှာပါ။ဒီသဘောတူညီချက်အရာနှစ်နိုင်ငံအကြားလေရင်ခီးစဉ်တွေအပြန်အလှန်ပြန်တန်းနိုင်ကြမှာဖြစ်ပြီးအစ္စရေးနဲ့မော်ရိုကိုနိုင်ငံကကုမ္ပဏီတွေလည်းစီးပွားရေးပူးပေါင်းဆောင်ရွက်နိုင်ကြမှာဖြစ်ပါတယ်။ဒီသမိုင်းတွင်မဲ့ခြေလှမ်းကတစ်ဆင့်မော်ရိုကိုနိုင်ငံအနေနဲ့အစ္စရေးအပါအဝင်ကမ္ဘာတဝန်းရှိဂျူးလူမျိုးတွေနဲ့ရောမော်ရိုကိုနိုင်ငံကဂျူးအတိုင်းဝိုင်းနဲ့ပါဆက်ဆံရေးကောင်းမွန်အောင်တည်ဆောက်နိုင်တော့မှာဖြစ်ပါတယ်။ဒီသဘောတူညီချက်အရာနှစ်နိုင်ငံပြည်သူတွေရဲ့လူနေမှုဘဝတိုးတက်ရေးနဲ့စီးပွားရေးဆက်သွယ်မှုထဲထဲဝင်ဝင်ဆောင်ရွက်နိုင်ကြတော့မယ့်တစ်ချိန်တည်းမှာပဲအစ္စရေးနိုင်ငံရဲ့လုံခြုံရေးပိုအဆင်ပြေစေမှာဖြစ်ပါတယ်။မော်ရိုကိုနိုင်ငံဟာ1989ခုနှစ်ကအမေရိကန်ပြည်ထောင်စုကိုတန်တမာရေးအရာပထမဆုံးအသိအမှတ်ပြုတဲ့နိုင်ငံဖြစ်ခဲ့ပါတယ်။အဲ့ဒီနှစ်ထဲမှာပဲအမေရိကန်နိုင်ငံသိက္ကသင်္ဘောတွေမော်ရိုကိုနိုင်ငံကစိတ်ကမ်းတွေမှာစိုက်တက်ခွင့်ပေးခဲ့ပြီးကုန်သွယ်ရေးနဲ့ကုသရေးဝန်ရေးဆက်သွယ်မှုအပြင်အမေရိကန်လုံခြုံရေးတိုက်ပွဲဝင်ခဲ့တာကိုလည်းအားပေးထောက်ခံခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကကျွန်တော်တို့ရဲ့ချစ်ကြည်ရေးကကြမ်းကြမ်းခံနိုင်ခဲ့ပါတယ်။ကျွန်တော်တို့နိုင်ငံတို့ရဲ့နိုင်ငံသားတွေအားလုံးတာယာဝါပြောမှုနဲ့လုံခြုံရေးစိတ်ချရအောင်အလားအလာကောင်းတွေအတွက်တကားဖွင့်ပေးနိုင်ဖို့အာရုံစိုက်နေကြတာနဲ့ပတ်သက်ပြီးအစ္စရေးနဲ့မော်ရိုကိုနိုင်ငံတို့နဲ့အတူကဘာကိုကြီးညာပေါင်းခတ်လိုက်တာပါပဲလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတထရန့်ကလည်းမော်ရိုကိုနိုင်ငံဟာဆာဟာရာလွန်ပြင်အနောက်ပိုင်းနယ်မြေကိုအချုပ်အခြာအာဏာပိုင်ဆိုးတယ်ဆိုတာကိုအသိအမှတ်ပြုပြီးဖြစ်ပါတယ်။မော်ရိုကိုကဆာဟာရာလွန်ပြင်အနောက်ပိုင်းထိချုပ်နေတာကိုအဆုံးသတ်ရင်းနဲ့အဲ့ဒီဒေသလွတ်လပ်ရေးအတွက်လှုပ်ရှားနေတဲ့ပေါ်လစ်ဆာရီယိုလို့ခေါ်တဲ့တော်လှန်ရေးအဖွဲ့အစည်းနဲ့မော်ရိုကိုနိုင်ငံအကြားပြဿနာကိုနိုင်ငံရေးအရာစစ်ဆင်ညှိနှိုင်းခြင်းနဲ့တာလျင်တခုတည်းသောဖြေရှင်းတဲ့မည်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကဆက်လက်ယုံကြည်ပါတယ်။ဒီစစ်ဆန်ညှိနှိုင်းမှုအနေနဲ့မော်ရိုကိုနိုင်ငံရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အစီအစဉ်မူပေါင်းအတွင်းကသာဖြစ်ထွန်းတင်တယ်လို့ဝန်ကြီးပွန်ပီယိုကမှတ်ချက်ချပါတယ်။မော်ရိုကိုနိုင်ငံမှာဘာသာကြားတွေအကြားအပြန်အလှန်သီးခံလေးစားမှုအတွေ့ကြိုးပမ်းမှုဟာချီးကျူးစရာပါပဲ။တမိုင်းဆင်လာရလူနည်းစုဂျူးတိုင်းဝိုင်းကိုအကာအကွယ်ပေးတာမာရာကက်ချ်ကျညာစာရန်လို့ခေါ်တဲ့အစ္စရေးနဲ့သဘောတူညီချက်အရာဘာသာရေးလွတ်လပ်ခွင့်တိုးတက်အောင်ဆောင်ကျင်းနေတာတွေဟာဒေသတွင်းနဲ့ကမ္ဘာတဝန်းနမူနာကောင်းတရပြသနိုင်လိုက်တာဖြစ်ပါတယ်။တမချန်းသာထဲမှာထင်းထင်းရှားရှားအလင်းပြထားတဲ့အတိုင်းငြိမ်းချမ်းရေးဆောင်ကျင်းသူတွေဟာကိုယ်ဆိုင်ပြိုးတဲ့ငြိမ်းချမ်းရေးအသီးအပွင့်ကိုမှန်ကန်သိမြက်စွာခံစားနိုင်ကြမှာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကဆိုပါတယ်။အမေရိကန်ပြည်ထောင်စုအစ္စရေးနဲ့မော်ရိုကိုနိုင်ငံတို့ဟာငြိမ်းချမ်းတဲ့ဒီထက်ပိုမိုကောင်းမွန်တဲ့ကမ္ဘာကြီးအဖြစ်ငြိမ်းချမ်းရေးကိုဆောင်ကျင်းပေးလိုက်နိုင်တာဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်ဘုဒ္ဓဘာသာနဲ့ကင်ဒရဲလွာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ဒီမိုကရက်ဘတ်တွေကသူ့ကိုတရားစွဲဆိုဖို့ကြိုးပမ်းနေတာကကြီးကြီးအကောင်းတဲ့အတိတ်ပဲရှိတဲ့လို့ရလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ဒုတိယသမ္မတမိုက်ပင်စ်ရဲ့အစိုးရအဖွဲ့ဝင်တွေအနေနဲ့အခြေခံမှုတွေပြင်ဆင်ဖြည့်ဆွတ်ချက်အမှတ်25ကပေးအပ်ထားတဲ့လက်ပိုင်ခွင့်နဲ့ သမတ်ထရမ်ကိုရာထူးကဖယ်ရှားဖြစ်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လတော်ကဒေသစံတော်ချုပ်အင်ဂါနီညပိုင်းမှာချမှတ်ဖို့ရှိပါတယ်။အဲ့ဒီတောင်းဆိုချက်ကိုဒုတိယသမ္မတပန့်စ်က34နိုင်ငံအတွင်းမလုံဆောင်ပေးဘူးဆိုရင်တော့သမ္မတကိုတရားစွဲဆိုရင်အောက်လတော်ကွန်ဂရက်စ်ကဆက်လက်လုံဆောင်သွားဖို့ရှိပါတယ်။ကုလသမဂ္ဂထွေထွေဝန်ကြီးအန်တိုနီယိုဂူတာရက်စ်အနေနဲ့ဒုတိယသက်တမ်းတာဝန်ထမ်းဆောင်မှုလိုလားကြောင်းကုလသမဂ္ဂထွေထွေညီလာခံနဲ့လူကြိုးရေးကောင်စီကိုအသိပေးခဲ့တယ်လို့အထွေထွေဝန်ကြီးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောပါတယ်။ကုလသမဂ္ဂထွေထွေဝန်ကြီးရဲ့ဒုတိယသက်တမ်းက2022ခုနှစ်ကနေ2026ခုနှစ်ထိဖြစ်လိမ့်မယ်လို့လည်းသူကပြောပါတယ်။ COVID-19 ကာကွယ်ဆေးအမြောက်များထိုးနှံပေးမယ့်အစီအစဉ်ရှိနေပေမဲ့ဒီနှစ်ထဲကမ္ဘာသူကမ္ဘာသားအလုံးဗိုင်းရပ်စ်တန်ခရိုင်စွမ်းရရှိမဲ့ herd community အစ်စ်ကိုရရှိအောင်မှာမဟုတ်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကဂျာဗာပင်လယ်ထဲပြကျခဲ့တဲ့ခီးသည်တွေလေယာဉ်ရဲ့အချက်အလက်သိရှိတဲ့မတန် black box ဆက်ကိုရေကုပ်သမားတွေကဆေးရုံရရှိခဲ့ပြီးဖြစ်ကြောင်းအင်ဒိုနီးရှားခီးသွွားဝန်ကြီးကအင်ကာနီကပြောပါတယ်။ပြကျခဲ့တဲ့ရှရီဝီဂျာယာလေကြောင်းလိုင်းရဲ့ခီးသည်တွေလေယာဉ်မှာလူပေါင်း62ဦးလိုက်ပါသွားခဲ့တာဖြစ်ပါတယ်။ဖို့တော့ဒီမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VW ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်များကိုစိတ်နှပြရွှေလန်းချမ်းပြပါစေ။ကျွန်တော်ရဲ့ပထမ
This program has come to you from the Voice of America, Washington.